Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမဲတန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါအမေရိကန်မှာတရားမဝင်နေထိုင်သူအများများကိုဖမ်းပြီးပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုတာဝန်ရှိသူတွေကိုအမှတ်ခံပြောဆိုပါတယ်ကင်ဂျုံနမ်မဟာပြင်းထန်တဲ့ VX အာယုံကြောထိခိုက်ဓာတုအစိတ်ကြောင့်သေဆုံးသွားတာလို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်သမရဒူတာဒီကိုအပြင်းထန်ဝေဖန်တဲ့ဖိလစ်ပိုင်အထက်လူတော်အမတ်တူဦးကိုမူရစေဝမှုနဲ့ရဲကဖမ်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနာဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရန်ကုန်တိုင်းလှိုင်သာယာဆက်မှုဆောင်ကတရုတ်ကုမ္ပဏီပိုင်အထက်ချုပ်စက်ရုံစန္ဒပြမှုမှာဖျက်ဆီးမှုတွေရှိခဲ့တဲ့အတွက်တရုတ်လူမျိုးတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ပေးဖို့တရုတ်တန်ရုံးကတောင်းဆိုခဲ့တာနဲ့ပတ်သက်လို့အခုလိုနာဆင်ရပါမယ်မြန်မာသမ္မတရုံပြောဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုရခိုင်ပြည်နယ်မှာနေကြားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရမှုနဲ့ဆက်လျင်းနဲ့တာဝန်ကျရဲရာရှိ3ဦးကိုအရေးယူလိုက်တဲ့အခြေအနေနိုင်ငံတကာသတင်းလွှာတွေထဲမှာတော့မွတ်စလင်အများစုရှိတဲ့ခုနှစ်နိုင်ငံကိုပိတ်ပင်တဲ့အမေရိကန်သမ္မတရဲ့အမိန့်လိုမျိုးဥရောပမှာလည်းကျင့်သုံးဖို့လူထုကြားထောက်ခံမှုတိုးလာနေတယ်ဆိုတဲ့သတင်းနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းမှာရှားပါလာနေတဲ့တောကြောင်တွေညှော်ပါလာနေတဲ့အရေးစိုးရိမ်စရာအခြေအနေကိုလည်းပြောပြမှာပါဒီသတင်းတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြေညာပါမယ်ရှင
်အမေရိကန်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့စိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုဖြေလျော့ဖို့ကြိုးစားတဲ့အနေနဲ့လူအမျိုးများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါတယ်။အမေရိကန်မိမေလွန်ကြိုရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံရေးဝန်ကြီးဘရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအန်ဒရီကေပင်ညာနီယက်တို့အပါအဝင်ဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာအဲ့ဒီလိုကတိပေးပြောဆိုတာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကုန်သွယ်ရေးနဲ့ရွှေ့ပြောင်းဝင်ရောက်တာလိုကိစ္စတွေမှာထိတိုက်လို့မဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ပေါ်မက္ကဆီကိုမှာစိုးရိမ်နေကြတာပါ။အမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့တဲ့ကိစ္စမှာအလုံးအင်းနဲ့ပြန်ပို့တာမျိုးလုပ်မှာမဟုတ်တယ်လို့စစ်တပ်ကိုလည်းသုံးမှာမဟုတ်ပါဘူးလို့ဝန်ကြီးကယ်လီကအလေးထားပြောပါတယ်။အမေရိကန်နဲ့မက္ကဆီကိုတို့ဟာအင်အားကြီးတဲ့အတိုင်းပြည်တွေဖြစ်ကြပြီးအခါအားလျော်စွာသဘောထားကွဲပြားတာတွေရှိမှဖြစ်ပေမဲ့လေသူ့ရဲ့ဆွေးနွေးပွဲတွေကတော့အလုပ်ဖြစ်ပြီးအနာဂတ်ကိုဦးတည်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကပြောပါတယ်။သမ္မတပင်ညာနီယက်တို့နဲ့ဆွေးနွေးတဲ့အကြောင်းအရာသေးစိတ်တွေကိုတော့အမေရိကန်နိုင်ငံခြားရေးဌာနကမထုတ်ပြန်ပါဘူး။
ဤဝင်နိုင်ငံမှာ ISU အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မော်စုမြို့ကိုပြန်သိမ်းဖို့အမေရိကန်ထောက်ကူပေးထားတဲ့ဤဝက်တပ်ဖွဲ့တွေအကြိမ်များစွာထိုးစစ်ဆင်တိုက်ခတ်ခဲ့ပြီးတဲ့နောက်မှာမြို့အနောက်ခြံကိုထိုးဖောက်ဝင်ရောက်နေပြီလို့ဤရက်စစ်ဖက်တာဝန်ရှိသူတွေကပြောပါရယ်2014ခုနှစ်ခေတ်က IS အစွန်းရောက်တွေထိမ့်ချုပ်ထားတဲ့မော်စုမြို့လေစိတ်ကိုအကြမ်းဖက်ဝါဒတံပြက်နှိမ့်နှင်းတပ်ဖွဲ့တွေကပြန်သိမ်းလိုက်ပြီးတော့နောက်တရက်မှာပဲအခုလိုရှေ့ဆက်ထိုးစစ်ဆင်နေတာပါ ဂိုစလာနီကြီးတဲ့စခန်းကိုဒီကနေ့ဤရက်တပ်ဖွဲ့တွေလုံးဝပြန်သိမ်းလိုက်ပြီးတဲ့နောက်မှာမိုးဆူးမျိုးကအယ်မာမွန်ရက်ကွက်ထဲကိုလာပေါင်းများစွာအတွင်ပထမဆုံးအကြိမ်ဝင်သွားကြပါတယ်။လေစစ်ကိုသိမ်းလိုက်နိုင်တဲ့အတွက်မိုးဆူးမျိုးတဲကိုအနောက်တောင်ဘက်ကနေဝင်ဖို့အခွင့်ရသွားပြီးတော့တီဂရစ်မြစ်ရဲ့အနောက်ဘက်ကမ်းတလျှောက်ကဒေသတစ်ခုကိုလည်းပထမဆုံးအကြိမ်ထိန်းချုပ်လိုက်နိုင်ပါတယ်။မိုးဆူးမျိုးရှေ့ပိုင်းကနေ IS အစွန်းရောက်တွေကိုဇန်နဝါရီလတိုက်ထုတ်ခဲ့ပြီးဖြစ်ပေမဲ့လည်းမြစ်ချနေတဲ့မြို့အနောက်ခြံကိုစစ်သွေးကြွတွေကဆက်ပြီးထိန်းချုပ်ထားခဲ့တာပါ။မြို့ရှေ့ခြံကိုပြန်သိမ်းနိုင်ပြီလို့ January လတုန်းကပြောပြတဲ့နောက်မှာမြို့အနောက်ခြံကိုပါပြန်သိမ်းနိုင်ဖို့ IRA တပ်ဖွဲ့တွေထိုးစစ်အစ်စ်တစ်ခုနဲ့တိုက်ခိုက်နေကြတာဖြစ်ပါတယ်
။ Syria နိုင်ငံ Al-Bab မြို့နယ်ကရွာတရွာမှာအထူးခံကားပုံးဖောက်ခွဲတာကြောင့်လူ35ယောက်ထဲမှနေသေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။မဟာဗျူဟာကျတဲ့ Al-Bab မြို့ကို IS အစွန်းရောက်တွေလက်ထက်ကနေတူရကီတပ်တွေနဲ့မဟာမိတ်သဘုံအဖွဲ့တွေကသိမ်းယူပြီးတရက်ကြာမှာပဲအခုလိုတိုက်ခိုက်တာပါ။ Susian ရွာကသဘုံတွေရဲ့လူညိုရေးစခန်းမှာဒီကနေ့ဖောက်ခွဲမှုကနေသေဆုံးသူတွေနဲ့သဘုံတပ်ဖွဲ့ဝင်တွေနဲ့အတူရသားအများအပြားလည်းပါပါတယ်။လာပေါင်းများစွာတိုက်ပွဲတွေပြင်းထန်ဖြစ်နေခဲ့တဲ့ Al-Bab မြို့ကိုပြန်သွားခွင့်ရဖို့လူညိုရေးစခန်းမှာလူတွေစုဝေးဆောင်ဆိုင်နေကြတဲ့အချိန်တိုက်ခိုက်ခံရတာပါ IS အစွန်းရောက်တွေဆုတ်သွားပြီးတဲ့နောက်တူရကီနဲ့တပုံတပ်ဖွဲ့တွေကြာသပတေးနေ့က Al-Bab မြို့တွေဝင်သွားခဲ့ကြပါတယ်ဒါကြောင့် IS ခြေကိုစခန်းကိုသိမ်းယူရတိုက်ပွဲအဆုံးသတ်သွားပြီလို့တူရကီသတင်းမီဒီယာတွေနဲ့ Syria တက်ကြွလူရှားသူတွေကပြောပါတယ် Al-Bab တမျိုးလုံးဒီဘက်ကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးဆက်ပြီးရှင်းလင်းနေတယ်လို့ တူရကီကာကွယ်ရေးဝန်ကြီးဖိခရီအိုက်စစ်ကတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကိုပြောပါတယ် IS အစွန်ရောက်တွေကတော့သူတို့အဖွဲ့ကတင်ထားတဲ့ Syria ကတခြားနေရာတွေစီဦးတည်ပြီးတောင်ဘက်ကိုဆုတ်သွားကြတယ်လို့ဆိုပါတယ်ပြန်ကျဲနေတဲ့ IS အစွန်ရောက်တချို့ဒေသခံတွေကြားမှာပုံပြီးကြံနေသေးတယ်လို့မြို့ကလာတဲ့သတင်းတွေမှာဖော်ပြပါတယ်
Washington DC မြို့တော်နာက Maryland ပြည်နယ်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလုပ်ငန်းဆိုင်ရာညီလာခံ CPAC ရဲ့နှစ်ပတ်လည်အစည်းအဝေးတတိယနေ့နဲ့နောက်ဆုံးရက်ဒီကနေ့မှာ Donald Trump မင်းကွန်းပြောဖို့ရှိပါတယ်။ Donald Trump မဆိုရဟာပေးထားတဲ့ကတိအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်နေတယ်လို့ဒုသမ္မတ Mike Pence ကကြာသပတေးနေ့ကနေမှပြောသွားပါတယ်။ CPAC ဟာ American Conservative Party ရဲ့စုဝေးတဲ့အကြီးဆုံးပွဲဖြစ်ပြီးတော့ဒုသမ္မတ Mike Pence ဟာမနေ့ကထိမင်းကွန်းပြောကြရတဲ့နေရာမှာတာဝန်ကြီးဆုံး Republican Party ဝင်ဖြစ်ပါတယ်စနစ်အတွင်းပထမဆုံးချိန်ဖြစ် Congress လွှတ်တော်ကိုရောသမ္မတရာထူးကိုပါ Republican တွေရထားတာကြောင့်ညီလာခံတက်ကြတဲ့ Republican တွေအထူးတက်ကြွနေကြပါတယ်သမ္မတ Trump ဟာတနိဋ္ဌာန်ခိုင်းမာသူအမျှော်မြင်နဲ့ရဲစွမ်းသက်တည်ရှိသူဖြစ်တယ်လို့ဒုသမ္မတ Mike Pence ကမဲဆွယ်ပွဲဆန်ဆန်ပြောခဲ့တဲ့မင်းကွန်းထဲမှာကြီးမြတ်ပြောဆိုပါတယ်သမ္မတ Trump ဟာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းသူပေးခဲ့တဲ့ကတိတွေကိုအကောင့်ထည့်ဖို့နေတယ်လို့လည်းပြောပါတယ်သတင်းမီဒီယာတွေနဲ့အတိုက်ခံဒီမိုကရက်တွေကတော့သမ္မတ Trump နဲ့ Conservative လှုပ်ရှားမှုကိုပယ်ချဖို့ကြိုးစားနေကြတော့ပဲလို့ဒုသမ္မတ Pence ကပြောပါရယ်။ဒါပေမဲ့လည်း Conservative တွေရဲ့လှုပ်ဆောင်ချက်တွေကတိုင်းပြည်အတွက်အကောင်းဆုံးပဲဆိုတာကိုပြဖို့အချိန်ခါဖြစ်တယ်လို့ဒုသမ္မတ Mike Pence ကပြောသွားပါရယ်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝကနေတောက်ကြညာပဲတဲ့တွင်ကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့ဖီဒူမီခွဲကိုကင်ဂျုံနမ်တည်ဆုံသွားတာဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့အာယုံကျော်တွေထိခိုက်ပျက်စီးသေဆုံးစေတဲ့ VX ဓာတုအဆိပ်ကြောင့်ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။အဲ့ဒီအဆိပ်ကိုခင်မြက်မျက်လုံးနဲ့မျက်နှာတွေမှာဆန်းသက်တွေ့ရှိတယ်လို့မလေးရှားဓာတုဗီဒါဌာနရဲ့ကနဦးဆန်းစစ်တွေ့ရှိချက်ကိုကိုးကားပြီးရေးထားတဲ့မလေးရှားရဲချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမလေးရှားနဲ့မြောက်ကိုရီးယားအကြားတန်တမန်ဆက်ဆံရေးကနေ့စဉ်နဲ့အမျှတင်းမာလာနေတာပါဒီဖြစ်ရပ်နဲ့ပတ်သက်ပြီးအချက်အလက်အစ်တွေထပ်ပြီးထွက်လာနေတာနဲ့အမျှကင်ဂျုံနမ်ကိုမြောက်ကိုရီးယားကလူလွတ်ပြီးတတ်ခိုင်းတာဆိုတဲ့ခံမှန်းချက်တွေကလည်းပိုတိုးလာနေပါတယ်မလေးရှားရဲ့စုံစမ်းစစ်ဆေးမှုမှာအပြည့်အနာစာတွေကွဲလဲချက်တွေပြည့်နေတယ်လို့မြောက်ကိုရီးယားကပြစ်တင်ဝေဖန်တယ်လို့မလေးရှားဟာမြောက်ကိုရီးယားရဲ့ရန်သူတွေနဲ့ပူးပေါင်းကြံစည်နေတယ်လို့လည်းဆိုဆွဲပါတယ်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံသူအမျိုးသမီးနှစ်ဦးဟာဖေဖော်ဝါရီလ17ရက်နေ့ကသူတို့လက်တွေမှာအဲ့ဒီဓာတုအဆိပ်ကိုထုတ်ပြီးကင်ဂျုံနမ်းမြင့်မျက်နှာပေါ်ပို့လိုက်ကြတာဖြစ်တယ်လို့မလေးရှားစုံစမ်းစစ်ဆေးရေးမှုတွေကဆိုပါတယ်ဒီအဆိုကိုအစိတ်သက်ဆိုင်ရာကြွမ်းကျင်သူတွေကတော့မေးခွန်းထုတ်ပါတယ်မလေးရှားရဲကပြောတာအရဆိုရင်အမျိုးသမီးတွေအနေနဲ့သူတို့လက်တွေကိုချက်ချင်းဆေးဖို့ပြောထားခဲ့တယ်ဆိုရင်တော့မှဒီလောက်ပြင်းထန်တဲ့အစိတ်ကိုထိထားတဲ့ဂျားတွေကနေအဲ့ဒီအမျိုးသမီးတွေဘာမှမဖြစ်ပဲဘာကြောင့်ပြန်ထွက်သွားနိုင်တာလဲလို့ကြွမ်းကျင်သူတွေကမေးခွန်းထုတ်ကြတာပါ
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေရဲ့မွေးဆေးဝါးနှင်းနှင်းစီမံချက်ကိုအထင်ရှားဝေဖန်သူအတိုက်ခံအထက်လွှတ်တော်အမတ်တဦးကိုမွေးဆေးဝါးဆိုင်ရာဆွဲချက်တွေနဲ့ဒီကနေ့မှဖမ်းလိုက်ပါတယ်။အထက်လွှတ်တော်အမတ်လိုင်လာဂျယ်လီမာကတော့သူ့မှာပြစ်မရှိဘူးလို့ပြောပြီးတော့လူတက်ကောင်တဦးလို့သူခေါ်ဆိုတဲ့ခေါင်းဆောင်ကြောင့်တော့ကြောက်လန့်သွားမှာမဟုတ်ဘူးလို့ပြောပါတယ်။အထက်လွှတ်တော်အမတ်ဒီလီမာနဲ့အတူတခြားတာဝန်ရှိသူတွေကိုဖမ်းဖို့မနီလာမြို့တော်မွန်တင်လူပါအရက်ဒေသန္တရတရားရုံးကနေဝိုင်အန်ထုတ်ပြီးနောက်တည့်မှာပဲသူ့ကိုဖမ်းလိုက်တာပါဖမ်းဆီးထားရဲ့မူရင်းရာဇာတွေစီကနေလက်ငွေတွေယူခဲ့တယ်ဆိုပြီးတော့အစိုးရရှိနေတွေကသူတို့ကိုဆွဲချက်တင်ထားတာပါဒီဆွဲချက်တွေဟာမူရင်းစေဝါနှိမ့်နေရေးစီမံချက်နဲ့ပတ်သက်ပြီးသူ့ကိုဝေဖန်သူတွေကိုသမ္မတဒူတာတေးကနှုတ်ပိတ်ဖို့ကြိုးစားတဲ့လုပ်ရက်တစ်ခုပဲဖြစ်တယ်လို့ဆိုပြီးတော့ဒီလီမာကသူ့ပေါ်ဆွဲချက်တွေကိုညင်ပါတယ်ဒီမူရင်းစေဝါနှိမ့်နေရေးစီမံချက်မှာမူရင်းမောင်ခိုသူလို့တန်တရားရှိသူ 9,000 ကျော်သေဆုံးခဲ့ပါတယ်အာမခံမပေးလို့မရတဲ့ဆွဲချက်၃ခုကိုပယ်ချပေးရေးသူ့ရဲ့လျှောက်ထားချက်ကိုဒီကနေ့ကြားနာဖို့ရှိနေချိန်မှာပဲတရားရုံးကဘာကြောင့်ဖမ်းဝရမ်းထုတ်တယ်လဲလို့ဒီလေမာကမေးခွန်းထုတ်ပါတယ်။ကျွန်မကိုနှုတ်ပိတ်သွားအောင်လုပ်နိုင်တယ်လို့သူတို့ထင်ရင်အထူးသဖြင့်ဒီဒူတာတဲ့အစိုးရရဲ့နှိမ့်စင်တက်ဖြတ်မှုတွေနဲ့တခြားချင်းချောက်မှုတွေအပေါ်အမှန်တိုင်းဖွင့်ချတဲ့ကျွန်မရည်တည်ချက်တွေကိုချက်တီချက်တွေအတွက်ဆက်ပြီးလှုပ်တော့မှာမဟုတ်ဘူးလို့သူတို့ထင်ရင်ကျွန်မလှုပ်ရှားနေရတဲ့အတွက်ထောင်တဲသွားရတယ်လို့အထက်လှုပ်တော့မှာရဲတွေကသူ့ကိုဖမ်းခေါ်မသွားခင် Miss Dilemma ကပြောသွားပါတယ
်။လ လူခွင့်ရေးဆောင်ကြည့်လည်လာရေးဖွဲ့ HRW ရဲ့ဒေတာဆိုင်ရာဒါရိုက်တာတူကိုလူလူခွင့်လက်မှတ်ထုတ်ပေးဖို့လျှောက်ထားတာအစ္စရေးအာဏာပိုင်တွေကပယ်ချလိုက်ပါတယ် HRW အဖွဲ့ဟာပါလက်စတိုင်းတွေအတွက်ဝါဒဖြန့်ပေးနေတယ်လို့ဆွဆွဲပြီးတော့ပယ်ချလိုက်တဲ့အကြောင်း HRW ကဒီကနေ့မှပြောပါတယ်အခုဆုံးဖြတ်ချက်ဟာအစ္စရေးနိုင်ငံကိုစန့်ကျင်ပြီးတော့ပယ်လိုက်တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးဖွဲ့တွေနဲ့တခြားအဖွဲ့အစည်းတွေပေါ်အစ္စရေးဘက်ကတုံ့ပြန်လှုံ့ဆော်တာတွေလည်းနောက်ဆုံးထွက်လာတယ်လို့ရပါ HRW ရဲ့အစီအစဉ်ကစားရရလူခွင့်ရေးဆိုတဲ့ဆိုင်းဘုတ်ဟန်ပြတ်တက်ပြီးတော့ပါလက်စတိုင်းဝါဒဖြန့်ချီတဲ့နိုင်ငံကြီးမှာပေါဝင်ပတ်သက်နေတာဖြစ်တယ်လို့တင်းနာနေရဆွဲနဲ့အစ္စရေးပြည်ထရေးဝန်ကြီးဌာနရဲ့စာထဲမှာဖော်ပြထားပါတယ်အခုဆုံးဖြတ်ချက်ဟာအစ္စရေးနိုင်ငံသားဌာနရဲ့အကြံပြုချက်ပေါ်အခြေခံပြီးဆုံးဖြတ်တာလို့လည်းဆိုပါတယ်
။မေကင်ပြည်အောင်စုမြောက်တာကူတာပြည်နယ်ဥပဒေစိုးမိုးရေးတာဝန်ရှိသူတွေဟာတာကူတာရေနံပိုက်လိုင်းကန့်ကွက်ဆန္ဒပြသူတွေယာယီစခန်းထိုးနေထိုင်ခဲ့ကြတဲ့နေရာတွေကိုတရားဝင်ရှင်းလင်းလိုက်ပါပြီ။ဗိုလ်တပ်နဲ့နောက်ဆုံးထားပြီးနေရာကနေထွက်ခွာဖို့တတိပေးချက်အတိုင်းမလိုက်နာတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။နေတသမ5 km ရှိတဲ့ဖက်ဒရယ်အစိုးရပိုင်နယ်မြေပေါ်မှာဆန္ဒပြသူတွေရဲ့နေရာထိုင်ခင်းတွေကိုရှင်းလင်းရေးအဖွဲ့တွေကကြာတရီနေ့မှာစတင်ရှင်းလင်းကြပါတယ်။အမေရိကန်ဌာနေတိုင်းရင်းသားတွေနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိရေးလှုပ်ရှားသူတွေဟာပြီးခဲ့တဲ့နှစ်ဩဂတ်လကစလို့အဲ့ဒီနေရာမှာစခန်းထိုးပြီးရေနံပိုက်လိုင်းတည်ဆောက်မဲ့အစီအစဉ်ကိုကန့်ကွက်ဆန္ဒပြနေခဲ့ကြတာပါ။ဒါကူတာရေနံပိုက်လိုင်းကြောင့်အစုထာနေလူမျိုးစုတွေရဲ့ Standing Rock အရက်ကရေရင်းမြစ်တွေပျက်စီးပြီးရှားပါးနေမြေတစ်ခုဆုံးရှုံးရမဲ့အခြေအနေစိုက်နေတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဆိုရတာဝန်ရှိသူတွေကတော့ဒီနေရာမှာဆန္ဒပြသူတွေတယောက်မှမကြက်အောင်နေရာထိုင်ခွင့်တွေအားလုံးကိုစနစ်တကျစစ်ဆေးရှင်းလင်းပြီးမနာခံတဲ့သူတွေကိုတယောက်မကြံဖမ်းဆီးပါတယ်။ဒီရေနံပိုက်လိုင်းကန့်ကွက်ဆန္ဒပြမှုတွေအချိန်မြင့်ခဲ့ခြင်းကလေးတုံးကတော့အဲ့ဒီနေရာမှာဆန္ဒပြသူထောင်ထဲချီပြီးရှိခဲ့တာပါ။ဒါပေမဲ့နောက်ဆုံးဒီကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်ရတာတွေရှိနေရတဲ့အမျှဆန္ဒပြသူ200လောက်ပဲကျန်ပါတော့တယ်။
ဖေဖော်ဝါရီလ24ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရန်ကုန်လှိုင်သာယာဆက်မှုဆောင်ကအလုသမားစန္ဒပြမှုဘက်ကိုကြည်ပါမယ်ရှင်ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ရွှေလင်းဘန်းဆက်မှုဆောင်ကတရုတ်နိုင်ငံသားပိုင်းအထည်ချုပ်ဆက်ရုံတစ်ခုမှာအလုသမားအခွင့်အရေးချိုးဖောက်ခံရတာကြောင့်ဆိုပြီးအလုသမားတွေရက်ရှည်ဆန္ဒပြနေတာမှာမနေ့ဖေဖော်ဝါရီလ23ရက်နေ့ကတော့နှစ်ဖက်အခြေအနေတင်းမာလာခဲ့ပါတယ်။ဆက်ရုံတွင်းကပစ္စည်းတွေဖျက်ဆီးခံရတဲ့အတွက်မြန်မာနိုင်ငံအတွင်းကတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ထိန်းသိမ်းပေးနိုင်ရေးအမှုအခင်းဖန်တီးသူတွေကိုဥပဒေနဲ့အညီအရေးယူပေးဖို့တရုတ်တန်ယုံကမြန်မာအာဏာပိုင်တွေစီကိုတောင်းဆိုခဲ့တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးလှိုင်သာယာရွှေလင်းမဲဆက်မှုဆောင်ထဲမှာရှိတဲ့တရုတ်နိုင်ငံသားပိုင်အထက်ချုပ်ဆက်ရုံမှာဆန္ဒပြမှုတွေအကြိမ်ကြိမ်ဖြစ်ပွားခဲ့တာပါ။အခု၅ချိန်မြောက်အဖြစ်ဆန္ဒပြမှုကတော့ဇန်နဝါရီလကုန်ပိုင်းကနေစတင်ခဲ့ပြီးစက်ရုံအတွင်းမှာပဲအလုံးမလုံးပဲဆန္ဒပြနေခဲ့ကြတာဖြစ်ပါတယ်ဆန္ဒပြနေတဲ့အလုံသမားတူကတော့သူတို့ဆန္ဒပြရတဲ့အခြေအနေကိုအခုလိုပြောပြပါတယ
်အလုံသမားဦးရင်းနဲ့ညီရိုင်းတောင်းဆိုတဲ့သူတို့ကမလာရောပြီဘူးသူတို့ကဘလို့မလာရောပြီဘူးပထမတစ်ခါဆန္ဒပြတော့ကထုတ်ဆိုရတဲ့စာချုပ်ထဲမှာပါတယ်ဒါပေမဲ့သူတို့ကမလိုက်နိုင်ဘူးပေါ့သူကဒီတိုင်းလောက်ကမယ်ဒီတိုင်းလောက်ကမယ်ဆိုတဲ့ဟာကိုလည်းသူကမလုပ်ပဲသူတို့ကအနေနဲ့ချိုးဖောက်တယ်အဲ့လိုအားဖြင့်စာရေးပြန်ဖြစ်တာဆန္ဒပြကြတာပါ။ဆောင်းဝန်ထမ်းတွေကသူတို့နေရောအလုပ်သမားတွေပေါ်ပါကြီး။ဆောင်းနေရဝန်ထမ်းတွေပေါ်ပါနေရောလက်မရိုင်းခိုင်းတာဥပမာ6လောက်နဲ့ကြံခိုင်းတာတို့အဲဒီ6လောက်နဲ့ခိုးပြပြီးခိုင်းတာတို့ပေါ့။အဲအင်နာတွေကဆောင်းပေါ့အင်နာတွေကသူတို့ပေါ့သူအလုပ်သမားတွေအင်နာသားဝန်ထမ်းဆိုင်ရာလူကြီးမျိုးသားပေါ့။သူမျိုးအင်နာဝန်ထမ်းဆိုင်ရာအင်နာတွေဝင်ကြီးရကြလေးအဲဒီမျိုးသားတော်တော်ကဆောင်းနေဝင်အဲအင်နာတွေဝင်ပြီးစစ်တာကြီးတယ်။လူတွေကအင်နာတွေမှာထိုင်နေလားမထိုင်နေလားဆိုတော့လူသမီးတွေရောလူသားတွေကနေဝင်ပြီးစစ်တယ်။အဲလိုလည်းရှိတယ်
မနေ့တုန်းကတော့စက်ရုံတွင်းကမှန်တချို့နဲ့ခုံတချို့ဖျက်ဆီးမှုတွေလုပ်ခဲ့မှုတွေတော့ရှိခဲ့တယ်ဆိုပြီးစက်ရုံတွင်းကအလုသမားတွေကပြောပါတယ်ဒီအတွက်တရုတ်အာဏာပိုင်တွေကမှတ်တမ်းများလာရောက်ယူသွားခဲ့တယ်လို့လည်းပြောပြပါတယ်မြန်မာနိုင်ငံတွင်းမှာရှိတဲ့တရုတ်တန်ယုံကတာဝန်ရှိသူတွေကတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆက်သွယ်ပြီးဒီပြဿနာနဲ့ပတ်သက်လို့ချက်ချင်းဆောင်ရွက်ဖို့မြန်မာဘက်ကိုပြောဆိုခဲ့တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့တရုတ်ကုမ္ပဏီတွေရဲ့ဥစ္စာဒဏ္ဍာရီလုံခြုံရေးနဲ့အမှုခင်းဖန်တီးသူတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြောင်းမြန်မာဘက်ကလည်းအလင်းအမြင်အကောင့်ထဲပေါ်ဆောင်ရွက်ပေးမယ်လို့ပြောကြားခဲ့တယ်ဆိုပြီးတရုတ်တန်ယုံရဲ့လူမှုကွန်ရက်စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လူ့သမားဝန်ကြီးဌာနနဲ့သာသက်ဆိုင်တယ်ဆိုပြီးအခုလိုပြောကြားခဲ့ပါတယ်
ဒါပေမဲ့အဲ့ဒီဟာကြီးအလုံးကကာကွယ်သူ့ရဲ့ right တွေလုံသမိုင်းနဲ့ပတ်သက်တာတွေအစီအစဉ်အလုံးကတော့လုံသမိုင်းဝန်ကြီးဌာနပဲအဓိကတော့ policy ဘိုင်းရောအကောင့်တွေပေါ်တဲ့ဘိုင်းရောဟို monetary လုပ်တဲ့ဘိုင်းတွေရောတာဝန်ရှိပါတယ်နိုင်ငံရေးရောကအဲ့ဒါတွေလုပ်တာတော့မဟုတ်ဘူ
းနိုင်ငံတော်သမရယုံရဲ့ညွှန်ကြားရေးမှူးဦးစော်သေးကတော့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံရေးဝန်ကြီးဌာနနဲ့လူသမားဝင်ကြီးဌာနတို့ကညှိနှိုင်းဆွေးနွေးမှုတွေလုပ်နေကြဆဲဖြစ်တယ်ဆိုပြီးအခုလိုပြောပါတယ်
ဆိုတာတော့အဲ့ဒါလည်းရောလူသမားတို့ကတော့အားလုံးကိုညှိနှိုင်းဆောင်နေတယ်နော်ကောင်းအဲ့ဒါညှိနှိုင်းတယ်အဲ့ဒါကတော့အဲ့ဒါလူသမားတို့ကလည်းအားလုံးကိုလည်းတော့
လုံသမဝင်ကြီးဌာနဘက်ကတော့သက်ဆိုင်ရာညှိနှိုင်းဖြန့်ဖြေးအဖွဲ့ကလှုပ်ဆောင်နေစေဖြစ်တာကြောင့်မပြီးပြတ်သေးတဲ့အကြောင်းအသေးစိတ်ပြောကြားနိုင်မှုမရှိသေးဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံရမှုမှာတာဝန်ရှိသူတွေဖြစ်အစ်စ်မြင့်ရဲရရှိကြီး၃ဦးကိုထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေထိခိုက်သေဆုံးပြီးလက်နက်ခဲယံအများအပြားဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာနေကြားဆောင်ရဲတပ်ရင်တွေရဲ့အကြီးအကဲတာဝန်ယူထားသူတွေကိုဒီကနေ့ပဲပြစ်ဒဏ်တည်တည်ချမှတ်ခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါရရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့အမှတ်၁နေကြားဆောင်ရဲကွက်ကဲမှုဌာနချုပ်ကြီးကန်းပြင်းနဲ့ငခုရရဲစခန်းရသေးတောင်မှာရှိနေတဲ့ကိုရန်ကောက်နယ်မြေရဲစခန်းတို့မှာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တွေတေဆုံးမှုလက်နက်ခဲယမ်းတွေလူရဲခံရမှုစတဲ့ဖြစ်စဉ်တွေမှာတာဝန်ပြက်ကွက်ခဲ့သူတွေအဖြစ်အစ်စ်မြင့်ရဲရာရှိကြီးတွေကိုထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်ရဲဘက်ဆိုင်ရာခုံရုံးကနေအမှတ်တနေကြားဆောင်ရဲကွက်ကဲမှုဌာနချုပ်မှုရဲမှူးချုပ်မမောင်ခိုင်ကိုထောင်ဒဏ်2နှစ်ရဲမှူးကြီးဇေယဟန်ကိုထောင်ဒဏ်2နှစ်နေကြားဆောင်ရဲတပ်ရင်းမှုဒုရဲမှူးကျော်တေစာကိုထောင်ဒဏ်3နှစ်အတိတ်ချမှတ်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ဒုရဲမှူးကြီးတင်ဝင်းကပြောပါတယ်
အားလုံးပြောကြားတဲ့ဘက်ကတည်းကမှလည်းလည်းကျန်ပါဆုံးတာရဲ့ကြီးကပ်ကိုကဲမှုအားနေတာရဲ့အဲ့တော့ရဲစည်းကမ်းရလေးပါလားရဲတရားကမိကြတာကျွန်တော်တို့ကကျွန်တော်တို့ရဲစည်းကမ်းသေးသေးဥပဒေကရှိတယ်လေရဲစည်းကမ်းသေးသေးဥပဒေရရေးပြီးတော့ထောင်ထားတယ်ကိုကြီးရဲ့လက်ချက်ကြီးပါဆုံးသွားတဲ့အတွက်ပေါ့ဗျာနောက်တခါဒီဟာကြီးကဲကြီးဖြစ်ပြီးတော့ဒီလိုပါသွားတဲ့ကမ္ဘာကိုကြတ်ကိုကြီးကပ်ကိုကဲမှုနည်းနည်းလေးကြော်ရဲတာပေါ့အားနေတာပေါ့ဒါပါပဲ
အခုနောက်ဆုံးထိတ်တန့်အရာရှိကြီးတွေကိုအရေးယူခဲ့တဲ့အပေါ်အင်တာနက်လူမှုကွန်ရက်ပေါ်တွေမှာတော့လက်နက်ခဲယမ်းမပြည့်စုံတဲ့အခြေအနေမျိုးမှာဖြစ်ပေါ်ခဲ့တဲ့အပေါ်အရေးယူတာမှန်ကန်ရဲ့လားဆိုပြီးမေးခွန်းတွေထုတ်နေကြပါတယ်။အငိမ့်စားရဲမှုကြီးတဦးဖြစ်တဲ့ဦးဝင်းကောင်ကတော့စစ်မှန်တဲ့စုံစမ်းမှုတွေလုပ်ပြီးမှတိကျစွာအရေးယူပိုင်ခွင့်ရှိတာမို့ဒီအရေးယူမှုဟာမှားယွင်းမှုတစ်ခုလို့မဆိုနိုင်ဘူးလို့သူကမြင်ပါတယ်။
ရဲတော်၎င်းတပ်တော်၎င်းအကြောင်းမဲ့အရေးယူရဆိုတော့မရှိဘူး။ကျောင်းတစ်ခုတော့ရှိလိမ့်မယ်ခိုင်လုံသောအကြောင်းပြချက်မရှိဘဲနဲ့အတိုက်ခံရလို့လုပ်တယ်ဆိုတဲ့ဥစ္စာမျိုးတွေကျွန်တော်ဒီမှာထုံးတာမရှိဘူးအရင်တချင်ပြည်နယ်မှာအတိုက်ခံရတာတွေကိုကနေမြေမှာအတိုက်ခံရတာတွေရှိတယ်ဒါပေမဲ့သူတို့ချီကျုတယ်ဂုံပြုတယ်ရှုံးတဲ့အတွက်ကြောင့်မလို့အရေးယူတယ်လို့လည်းကျွန်တော်တို့ကမရှိဘူးသူဘလောက်အထိအကူလုပ်ခဲ့တယ်လဲဆိုတဲ့သူ့ရဲ့စွမ်းဆောင်ရည်နဲ့လုတ်တင်လုတ်ထိတ်တာကိုလုတ်ခဲ့သလားဆိုတဲ့ဥစ္စာဟာအဲ့ဒီပေတာနဲ့ပဲတိုက်ရမှာချီတာလေးနဲ့အကူတိုက်တာပဲလို့ဒါကဒီပုံရသဘောပြောတာလေမတိပဲနဲ့ကြောဟာဒါတော့မှားတော့ဘာမင်းဒီလိုလေးနဲ့လောက်ရတာဆိုလို့စားဒါကအရသာတိတိတာကိုဟောရှိသူတယောက်ရဲ့တိပုံမျိုးနဲ့မတူနိုင်ဘူးလေအဲအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒါတော့မဝေးဖန်လို့ဘူးကျွန်တော်တို့တိတဲ့လောက်ကတော့အပေါ်ဘက်ကတော့အတိုင်းမဟုတ်ဘူးတက်နိုင်တဲ့ကတက်တဲ့ညာညာစဉ်းစားတယ်လုတ်တင်လုတ်ထိုက်တဲ့အလုတ်ကိုလုတ်ခဲ့သလားမလုတ်ခဲ့ဘူးလားဆိုတဲ့အဖြစ်အပေါ်မှာတယ်အရေးကြီးတာဖြစ်ပါလိမ့
်ဒီအကျံဖက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲဖြစ်စဉ်တွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်၁၀ဦးထက်မနည်းတေဆုံးခဲ့ရပါတယ်အရတားတချို့သိဆုံးမှုတွေရှိခဲ့ပါတယ်အကြမ်းဖက်တိုက်ခိုက်မှုအတွင်းလက်နက်68လက်ကြီးတပေါင်းကျော်ဆုံးရှုံးခဲ့ရပြီးအချို့ကိုသာပြန်လည်ရရှိခဲ့ပါတယ်နောက်ဆက်တွဲနေမြေရှင်းလင်းရေးလုပ်ငန်းစဉ်တွေမှာအကြမ်းဖက်သမားအနေနဲ့တန်တရားရှိသူ80နီးပါးကိုအသေးဖမ်းဆီးရမိခဲ့ပြီး900ကျော်ဖမ်းဆီးထားတယ်လို့လည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းနေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စစ်ဆဲချက်တွေလည်းထွက်ပေါ်နေပါတယ်အစိုးရကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အဖွဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့အဖွဲ့တမရော့ဘက်ကဒုဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့အဖွဲ့ရဲတပ်ဖွဲ့ကရဲမှုချုပ်ဝင်းထွန်းဦးဆောင်တဲ့အဖွဲ့စတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးရခိုင်ဒေသအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ဆက်တွဲပြဿနာတွေနဲ့လူအခွင့်ရေးချိုးဖောက်မှုရှိမရှိတို့ကိုစုံစမ်းစစ်ဆေးပြီးပြန်လည်တည်ငြိမ်လာရေးကြိုးပမ်းနေပါတယ် လက်ရှိအချိန်ထိတော့နေမြေတည်ငြိမ်ရေးအရာပုံမှန်144ထုတ်ပြီးစစ်စင်ရေးနေမြေတတ်မှတ်ကတက်မတော်ကပါရဲတပ်ဖွဲ့နဲ့အတူလုံခြုံရေးရယူထားရစေဖြစ်ပါရဲ့ရှင
်။သောရရှင်များရှင်ကမ္ဘာပေါလုံအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့တင်းနှန်းကျောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ကြည့်ပေးမှာပါလေ။မြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ FIFA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင
်။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တည်းမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံမြောက်ပိုင်းကတောကြောင်တွေဘက်ကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမြောက်ပိုင်းဒေသမှာတောကြောင်တွေရှားပါလာနေတဲ့အပေါ်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူနဲ့တောရိုင်းသရဝါထိမ့်သိမ့်ဆောက်ရှောက်သူတွေစိုးရိမ်လာကြပါတယ်။နေစရာတောတွေရှားပါလာပြီးမုတ်ဆိုးတွေရဲ့ဖမ်းဆီးမှုတွေကြောင့်တောကြောင်တွေလျော့ပါလာနေတာဖြစ်တဲ့အကြောင်းရွန်ကော်ဗင်ရဲ့သတင်းပေးပို့ချက်ကိုမတ်ဤတန်စင်ကပြောပြပါမယ်ရှင်။
တောကြောင်မျိုးဖြစ်တဲ့ဖီလိုက်ချပ်စ်ကိုကဘာတဝိုင်းအီဂျစ်ကအစအာရှတိုက်အနောက်တောင်ဘက်နဲ့အလဲပိုင်းဒေသတီးဝီလင်ကာနဲ့အရှေ့တောင်အာရှဒေသနေရာအနှံ့တို့မှာတွေ့နိုင်ပါတယ်။ဒီတောကြောင်မျိုးကတဘာဝတောရိုင်းထိမ့်သိမ်းရေးမှာအဓိကကျပါတယ်။ဒါပေမဲ့လူတွေကြောင့်တောကြောင်တွေနေရက်တွေပျက်စီးရပြီးတော့ကဘာတဝိုင်းကတောကြောင်တွေဖိအားတွေနဲ့ရင်ဆိုင်ရတယ်လို့တောရိုင်းထိမ့်သိမ်းသူတွေကပြောပါတယ်။ဇန်နဝါရီလအစောပိုင်းတုန်းကထိုင်းမြောက်ပိုင်းချင်းမိုင်ကအော့မ်ခွိုင်ဘေးမက်တော်မှာတောကြောင်နှကောင်ကိုတောရိုင်းမှာထားတဲ့ကင်မရာကနေတစင်တွေ့ရပါတယ်။ထိုင်းနိုင်ငံရဲ့တောရိုင်းထဲမှာသဘာဝတိုင်းနေနေတဲ့တောကြောင်တွေကိုမတွေ့ရတာအခုဆိုရင်၁၀စုနှစ်၄စုလောက်တောင်ကြာပြီလို့ထိုင်းနိုင်ငံသဘာဝဥယျာဉ်တောရိုင်းနဲ့ရုခပေတာထိမ့်သိမ်းရေးဌာနအမှုဆောင်ဒါရိုက်တာတန်ညာနတီတမ်ကူကပြောပါတယ
်။ဆွတ်ရော့တာဟဲ့။เพราะว่า
တော်ရဲမှာတောကြောင်တွေမရှိတော့ဘူးလို့တောင်ထင်တာပါ။ရွာကန်တွေကတွေ့ဘူးတယ်လို့ပြောပေမဲ့တကယ်ရှိတယ်ဆိုတဲ့အထောက်အထားတော့မပြနိုင်ပါဘူး။အခုတော့သူတို့ရှိသေးတယ်ဆိုတာပြတဲ့ဓာတ်ပုံတွေထွက်လာပါပြီ
။ဥယျာဉ်ထဲမှာထောင်ချောက်ဆင်ပြီးခလုတ်တိုက်မိရင်ဓာတ်ပုံရိုက်ပြီးသားဖြစ်စေတဲ့ကင်မရာတွေကိုဇန်နဝါရီလအစောပိုင်းတုန်းကနှစ်ပတ်လောက်တက်ထားပါတယ်။ထိုင်းနိုင်ငံမှာတောကြောင်တွေကမျိုးတုံးသွားတော့မဟုတ်ပေမဲ့မျိုးတုံးလို့နီးပါးရှိတဲ့သတ္တဝါတွေစင်းထဲမှာပါနေတော့မယ်လို့ထိုင်းနိုင်ငံ Wildlife Friends Foundation တည်ထောင်သူ Edwin Wick ကပြောပါတယ်။တောကြောင်တွေကိုခုလိုပြန်တွေ့ရတာအရန်ကိုအရေးပါကြောင်းထိုင်းနိုင်ငံတောရိုင်းထိန်းသိမ်းရေးအဖွဲ့အမှုဆောင် Anak Bata Navy Bo ကပြောပါတယ
်။ The records of jungle cat these days very very rare.
တောကြောင်တွေအရေးအတွက်ကအရင်နေလာပါပြီ။လူတော်တော်များများကတောကြောင်တွေမျိုးတုံးသွားတယ်လို့တော့ထင်နေတော့မှာ။အခုတော့ဒီဓာတ်ပုံရိုက်တဲ့သူကစင်မြင့်ကင်မရာကိုသုံးထားပြီးတော့ကောင်းကောင်းပုံတွေကိုဖမ်းထားနိုင်တော့ပုံကောင်းတွေရလိုက်တာပေါ့ဗျာ။အတီးပြဖို့အတွက်ဒါကအရေးကြီးပါတယ
်။ထိုင်းနိုင်ငံမှာတောကြောင်တွေနဲ့နီးတူတခြားမျိုးတွေလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အာရှတိုက်ဒေသတော်တော်များများမှာထောင်ချောက်ဆင်ပြီးဖမ်းမှုအစိတ်ခတ်မှုတွေစတာတွေကြောင့်တောကြောင်ဥယျာဉ်တွေရောနေလာရပါတယ်။အပြည်ပြည်ဆိုင်ရာတောရိုင်းထိမ့်သိမ်းရေးအဖွဲ့ကတော့တောကြောင်တွေဟာအနည်းအောင်ဆင်းရင်ဒါမှမဟုတ်မျိုးတုံးလူတို့တော်ရဲစင်းထဲမှာအစိုးရမှုအနည်းဆုံးအဖြစ်ဖော်ပြထားပါတယ်။အထူးသဖြင့်ကမ္ဘောဒီးယားဒေသတွေမှာတားမြစ်နေမြေတွေကိုတိကျမပိတ်ထားပဲတို့တော်ရဲနေတဲ့နေရာတွေပျက်စီးစေပြီးအမဲလိုက်မှုတွေရှိနေသေးတယ်လို့ IUCN ကပြောပါတယ်။သူတို့နေရာတွေပျက်စီးပြီးတဲ့နောက်မှာတော့တောကြောင်တွေတွေ့ရမှုနည်းလာတယ်လို့အနက်ကပြောပြပါတယ
်။ I think jungle cat most of them gone from the reason of
စကြတွေမြက်ခင်းတွေတောအုပ်တွေပြုံးတီးကုန်တာကြောင့်တောကြောင်တွေတော်တော်များများကိုဆုံးရှုံးရတာပါထိုင်းနိုင်ငံမြောက်ပိုင်းကခေါင်ဖျားတဲ့နေရာအနည်းငယ်မှာပဲသူတို့အတွက်နေရာကျန်တာပါဒါတွေကိုဆက်ထိန်းသိမ်းဖို့အရေးကြီးပါတယ
်တိတ်မကြခင်နှစ်တွေထဲမှာအနီးအနားကနိုင်ငံတွေကနေခီးသွားလာကြတဲ့တရားမဝင်တောရိုင်းတရိတ်ဆန်ဖမ်းတဲ့အဖွဲ့တွေကြောင့်ထိုင်းတောရိုင်းတရိတ်ဆန်ထိန်းသိမ်းသွားအယောက်30လောက်အသက်ခံရတယ်လို့အစိုးရမဟုတ်တဲ့ Freeland Foundation အဖွဲ့ဥက္ကဋ္ဌ Krysak Chunhavan ကပြောပါတယ်
in areas where we call the animal sanctuaries along the border with Burma and with Laos.
ထိုင်းမြန်မာနယ်စပ်နဲ့ထိုင်းလာအိုနယ်စပ်တွေကဇီဝမျိုးရင်းစုံတဲ့နေရာဖြစ်ပြီးဘေးမဲ့တောဒေသဖြစ်ပါတယ်။ဒါပေမဲ့ဒီနေရာတွေကတရားမဝင်တောရိုင်းတရိษံဖမ်းတဲ့သူတွေရဲ့ရန်ကိုတော့အင်မတန်စိုးရင်ရပါတယ်။
ဒီရှားပါတော့ကြောင့်နှကောင်ကိုဘယ်နေရာမှာတွေ့ရဲဆိုတာကိုတော့ထိုင်းတဘာဝဥယျံအမှုဆောင်ဒါရိုက်တာတန်ညက်ကမပြောထားပါဘူးဒီတော့ကြောင့်တွေရှိခြင်းကအွန်ကိုင်းဘေးမဲ့တော့အတွက်ကောင်းတဲ့ကိစ္စပါပဲလို့ထောက်ပြထားပါတယ်ရှင
်မအီတန်စင်ပြောပြသွားတာပါရှင်အခုတော့ဒုက္ခတဲ့ရွှေပြောင်းအခြေချနေထိုင်သူတွေပေါ်မှာအင်ရှင်နိုင်ငံကလူလူရဲ့သဘောထားဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါမွတ်စလင်များစွာရှိတဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအပေါ်ပြည်ဝင်ခွင့်တားမြစ်မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်လိုမျိုးဥရောပနိုင်ငံတွေမှာလည်းကျင့်သုံးဖို့လူမှုကြားထောက်ခံမှုတွေတိုးလာနေတယ်လို့လန်ဒန်အခြေစိုက် Chatham House နိုင်ငံတကာလေ့လာရေးဌာနရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဥရောပ10နိုင်ငံမှာမွတ်စလင်ရွှေ့ပြောင်းဒုက္ခသည်ဝင်ရောက်မှုကိုရပ်တန့်ရေးမှာပြန့်မြထောက်ခံမှု55ရာခိုင်နှုန်းပဲရှိနေတဲ့အကြောင်းဂျာမနီနိုင်ငံ Dresden မြို့ကနေ Henry Richwell သတင်းပေးပို့ထားတာကိုတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
ဂျာမနီနိုင်ငံမှာ2015ခုနှစ်အတွင်းနိုင်ငံရေးခေါလုံခွင့်ရှောက်ထားကြတဲ့ဒုက္ခရဲ့သက်တမ်းကျော်တွေမှာဖိုင်လာအယ်လ်နာဆီယာလည်းအပါအဝင်ဖြစ်ပါတယ်။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့ကအင်ဂိုဘုံကျဲခံရပြီးထွက်ပြေးလာတဲ့သူ့ရဲ့ခေါင်းထဲမှာဘုံဆန်အစတခုအခုချိန်နေရှိနေစေပါ။နာဆီယာကအခုလိုပြောပါတယ
်။ I go to doctor in hospital.
ဆေးဦးသွားပြီးဆရာဝန်နဲ့ကျွန်တော်ပြပါတယ်။ကျွန်တော်ခေါင်းမှာခွဲစိတ်ဖို့လိုပါတယ်။ပြီးတော့ဂျာမန်စာတင်ဖို့ကြောင်းသွားပါတယ်။
ခွဲစိတ်ကုသခွင့်ရဖို့စောင့်နေရတဲ့ကာလမှာလူမှုကူညီရေးအဖွဲ့တစ်ခုကနေသူ့ကိုအလုပ်ရှာပေးပါတယ်။ KS24 ဒုက္ခသည်များကူညီရေးအဖွဲ့က Ronnie Fratzel ကအခုလိုပြောပါတယ
်။ Die genau das fördern sollen.
ဒုက္ခသည်တွေစီကဘလို့အကျိုးကျေးဇူးတွေခံစားရနိုင်မလဲဆိုတာသိနိုင်ဖို့ဗဟိုနဲ့ပြည်နယ်အစိုးရကစီစဉ်ထားတာတွေရှိပါတယ်။သူတို့အတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့ဘာသာစကားသင်တန်းတွေ၊နေရာထိုင်ခင်းတွေနဲ့အစားအသောက်တွေကိုလည်းထောက်ပံ့ထားပါတယ်။အခုတော့ဒေသခံအတိုင်းဝိုင်းနဲ့ထီတွေ့ဆက်ဆံနိုင်အောင်လုပ်ကြရမှာပါ
Dresden မြို့ကတော့ဒုက္ခသည်တွေနဲ့ဒီလိုဆက်ဆံလုပ်ဖို့လိုလာပုံမရပါဘူးဒီမြို့ဟာပဂီဒါလို့အတူောက်ခေါ်တဲ့အနောက်တိုင်းမှာအစ္စလာမ်လွှမ်းမိုးမှုဆန့်ကျင်ရေးဥရောပမျိုးချစ်များလှုပ်ရှားမှုစတင်ပေါက်ဖွာရနေရဖြစ်ပါတယ်ဒီလှုပ်ရှားမှုကိုထောက်ခံသူတွေတနင်္လာနေ့တိုင်းမြို့တစ်လျှောက်လမ်းလျှောက်ချီတက်ကြပါတယ်ဒီတပတ်မိန်ခွန်းပြောမဲ့ René Sandvoss ဟာ Journalist Watch အဖွဲ့ကဖြစ်ပြီးဂျာမန်သတင်းဌာနတွေကရွှေ့ပြောင်းဒုက္ခသည်ပြဿနာတွေကိုဖုံးကွဲထားတယ်လို့ပြောပါတယ်သူကအခုလိုဆိုပါတယ်
setzt sich total ab von unserer deutschen
Thema dort da ရင်ကျေးမှုမဟုတ်ပါဘူးဂျာမန်ရင်ကျေးမှုနဲ့လည်းလုံးဝဆန့်ကျင်နေပြီးတော့တဟဇာတမကြတဲ့အရာပ
ါဒါကိုဂျာမန်အတော်များများကလည်းတဘောတူပါတယ်ချက်ထန်ဟောက်စ်ရဲ့လူလူစစ်တမ်းအရမွတ်စလင်နိုင်ငံအားလုံးကရွှေ့ပြောင်းဒုက္ခတဲ့အားလုံးရပ်တန့်သွားရေးထောက်ခံမှုက55ရာခိုင်နှုန်းရထားပါတယ်ပြီးခရက်နဲ့နှစ်ကျော်မှတိလှုပ်ရှားမှုစတင်ခဲ့တော့ကဂျာမနီနိုင်ငံတဝန်းလုံးနာမကဥရောပကိုပါပြန်နှံ့သွားလိမ့်မယ်လို့စီစဉ်သူတွေမျှော်မှန်းခဲ့ပေမဲ့ခုချိန်ထိတော့ဖြစ်မလာသေးပါဘူးPresident တက္ကသိုလ်ကပါမောက်ခဝါနာပရဇယ်ကတော့လက်ရာရင် AFD ပါတီနဲ့သဘောထားချင်းတူတယ်လို့အခုလိုပြောပါတယ
် The put it quite clearly Pegida is more successful
ရှင်းပြောရရင် Pegida လှူရှားမှုဟာတစိမ့်တက်ပြီးအရင်ထက်ပိုပြီးအောင်မြင်လာနေပါတယ်အကြောင်းလဲဆိုတော့ AFD ပါတီနဲ့ Pegida ကအတူတူပဲလေ
စက်တင်ဘာလမှာကျင်းပမဲ့ဂျာမနီရွေးကောက်ပွဲမှာဝင်ပြိုင်မဲ့ AFD ပါတီဟာတတိယအကြီးဆုံးပါတီဖြစ်လာနိုင်ပါတယ်ရွှေပြောင်းဒုက္ခသည်တွေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတဲ့လက်ရာစွန်ပါတီအတော်များများထဲမှာ AFD ပါတီလည်းတစ်ခုအပါအဝင်မှာပါမောက်ခဝါနာဘရာဇယ်ကအခုလိုဆက်ပြောပါတယ
် We won't be able to stop immigration. We won't be able to make sure
ရွှေပြောင်းဝင်လာတဲ့နေရာတွေကိုကျွန်တော်တို့တားနိုင်မှာမဟုတ်ပါဘူး။ဥရောပတစ်လွှာမှာဒုက္ခသည်တွေကိုညီညွတ်ညီမြောက်ခွဲဝေလက်ခံတဲ့ပုံစံမျိုးလေးလုပ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ဥရောပရဲ့ပေါင်းစည်းရေးလုပ်ငန်းစဉ်မှာတကယ်ပြဿနာကြီးပါ
ဒါပေမဲ့လည်း AFD ပါတီကြဆုံလာနေတာကိုနောက်ဆုံးကြောက်ယူထားတဲ့စစ်တမ်းတွေမှာတွေ့ရပါတယ်။မရေရာမှုတွေရှိနေတဲ့ကမ္ဘာတစ်ဝှမ်းမှာအခြေချနေထိုင်သူတွေအရေးထက်စီးပွားရေးတည်ငြိမ်မှုရှိဖို့ကဂျာမနီပြည်သူတွေဦးစားပေးမဲ့ပေးမဲ့ပုံရှိနေတယ်လို့ကျွမ်းကျင်သူတွေကမြင်ပါတယ်။တိုင်းပြည်စီးပွားရေးမှာဒုက္ခသည်တွေပါဝင်ထည့်သွင်းနိုင်ဖို့ဟာလည်းဂျာမနီနိုင်ငံအတွက်အဓိကစိန်ခေါ်မှုကြီးတစ်ခုဖြစ်လာနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေ့ညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့အမျိုးသမီးကန္တာနဲ့အတူသုတဆုံလင်အမေရိကန်တခွင်ကိုလည်းနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာစီစဉ်မှာတော့အော်ရီဂမီလို့ခေါ်တဲ့စက္ကူခေါင်းနည်းပညာကနေအာကာသထဲကနေစွမ်းအင်ရဖို့ကအစလူသွေးကြောတဲ့အထိဘလို့အသုံးချနိုင်မလဲဆိုတာကို
အိုဘီအသေးစိတ်တဲ့အော်ရီဂါမီစက္ကူခေါင်းကြီးနဲ့စက္ကူတစ်ချက်လုံးကိုလုံးဝမဖြတ်ပဲနဲ့လိပ်ပြာတို့ငှက်တို့အစဂေါ်ဇီလာအထိစက္ကူကိုပုံအမျိုးမျိုးချိုးပြီးပုံဖော်လို့ရပါတယ
်။သိပ္ပံပညာရှင်ဒေါက်တာပရေပဒေတာတင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှအမျိုးသမီးတွေရဲ့အခွင့်အရေးဆိုင်ရာအရေးကြီးဥပဒေတွေတဲ့ပရိသတ်တွေဖျက်ချခွင့်ပြုတဲ့1983ခုနှစ်နိုင်ငံတော်တရားရုံးချုပ်ရဲ့ Roe versus Wade စီရင်ထုံးလည်းတစ်ခုအပါအဝင်ဖြစ်ပါတယ်ဒီအမှုမှာအဓိကတရက်လို General ဒါမှမဟုတ်အမည်ရင်း Norma McCorvey ဟာဖေဖော်ဝါရီလ18ရက်စနေနေ့ကကွယ်လွန်သွားပါပြီသူရဲ့ဒီအမှုရလက်ဖြစ်တဲ့ပရိသတ်တွေဖျက်ချခွင့်ဥပဒေရဲ့အနာဂတ်အရေးရောဘလို့ရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်ကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal. My name is Norma McCorvey, aka Jane Roe.
ကျွန်တော်နာမည်က Norma McCorvey ပါ။ Jane Roe လို့လည်းသိကြပါတယ်လို့ပြောသွားသူကတော့ American ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့ကိုယ်ဝန်သုံးလအချိန်မတိုင်မီပဋိပက္ခတွေဖျက်ချပိုင်ခွင့်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဇန်နဝါရီလ22ရက်နေ့1983ခုတမိုင်းတင်တဲ့စီရင်ထုံးမှာအဓိကတရားလိုဖြစ်ခဲ့တဲ့ Norma McCorvey ပြောသွားခဲ့တာဖြစ်ပါတယ်။သူဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကပဲအသက်69နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ Norma McCorvey ဟာအမှုစတင်စွဲစဉ်ကအမည်ရင်းကိုမဖော်လိုတဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်ကိုဥပဒေအရသုံးပြီးရုံးတော်မှာရှောက်ထားခဲ့တာဖြစ်ပါတယ်။1969ခုကထိုစဉ်အသက်22နှစ်အရွယ် Norma McCorvey ဟာသူ့အတွက်တတိယမြောက်ကလေးကိုဝင်ရှိခဲ့ရာကတက်ကစ်ပြည်နယ်ဒါလစ်မြို့မှာသူ့တငယ်ချင်းတွေရဲ့အကြံပေးချက်အရသူဟာအတ္တမပြုကျင့်ခံရလို့ပရိသတ်တွေဖျက်ချလိုတဲ့အကြောင်းတရားရုံးတော်မှာရှောက်ထားခဲ့ရကနေဇလန်းစခဲ့တာဖြစ်ပါတယ်။ဒါပေမဲ့အတ္တမပြုကျင့်ခြင်းခံရတဲ့ဆိုတဲ့တိုင်ချက်ကိုရဲမှဖွင့်ထားတာမရှိတဲ့အတွက်ကြောင့်လေသူ့ရဲ့ရှောက်ထားချက်ဟာတည်တည်ထောက်ထားမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လေတရားမဝင်ပရိသတ်တွေဖျက်ချဖို့ကြိုးစားရမှာသူသွားမဲ့ဆေးကန်းကလည်းတရားမဝင်တဲ့အတွက်ကြောင့်ရဲရဲအမိတ်နဲ့ပိတ်ထားခြင်းခံရတဲ့အတွက်လေနောက်ဆုံးမှသူဟာ Sarah Weddington ကိုရှေ့နေဖြင့်ငှားပြီး Texas ရုံးတော်မှာအမှုတင်ခဲ့တာဖြစ်ပါတယ်။အမည်ရင်းကိုမသုံးလိုတဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်နဲ့ပြည်နယ်ကိုတရားစွဲရမှာထိုစဉ် Dallas ခရိုင်ရဲ့အစိုးရရှေ့နေဟာ Henry Wade ဖြစ်တဲ့အတွက်ကြောင့်လေဒီအမှုဟာRoe versus Wade အမှုရဲ့လို့တမိုင်းတင်ခဲ့တာဖြစ်ပါတယ်။ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်က1982ခုနှစ်1982ခုနှစ်တို့မှာနှစ်ကြိမ်ကြားနာခဲ့ပြီး1983ခုမှာနောက်ဆုံးကြားနာရမှာထိုစဉ်ကနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကတော့ Warren E. Burger ပဲဖြစ်ပါတယ်
။ We'll hear arguments number 18 Roe against Wade.
တရားသူကြီးကိုဦးတို့နဲ့တရားသူကြီးဟယ်ရီဘလက်မန်ကဥဆောင်ပြီးပြည်ထရေဖျက်ချပိုင်ခွင့်ကိုခွင့်ပြုကြောင်းထောက်ခံမဲ9မဲကန့်ကွက်မဲ2မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ် Republican သမ္မတရစ်ချတ်နစ်ဆန်ကခန့်အပ်ခဲ့တဲ့တရားသူကြီးဘလက်မန်ဟာစီရင်တုံးမှာသူ့ရဲ့ထောက်ခံရခြင်းအကြောင်းကိုရေးသားရမှာဖွဲ့စည်းပုံအခြေခံဥပဒေမှာလူတအူးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးရပိုင်ခွင့်ရှိကြောင်းဖော်ပြထားရမှာ အမျိုးသမီးတဦးအနေနဲ့သူ့ရဲ့ကိုယ်ဝန်ဆောင်မှုကိုဖျက်ချဖို့တင်မတင်ဆိုတဲ့ဆုံးဖြတ်ချက်ကိုချနိုင်ဖို့လေအကျုံးဝင်တဲ့အကြောင်းဒီဆုံးဖြတ်ချက်ချဖို့ကိုပြည်နယ်အနေနဲ့တမ်းမြေပိုင်ခွင့်မရှိတဲ့အကြောင်းရေးသားထားပါတယ်ခုလိုထောက်ခံခဲ့ပြီမဲ့လို့လေရုံးတော်အနေနဲ့အမျိုးသမီးတူဟာသူ့ရဲ့ကိုယ်ဝန်ဖျက်ချရမှာဘယ်အချိန်ဘယ်နည်းဘယ်အကြောင်းကြောင့်နဲ့ဖျက်ချခွင့်ရှိတယ်ဆိုတဲ့အချက်ကိုတော့သရောမတူတာကိုထည့်သွင်းထားပါတယ်ကိုယ်ဝန်ဆောင်ရမှာပထမ3လမတိုင်မီဖျက်ချခွင့်ရှိတာကိုပြည်နယ်တွင်နေနဲ့ဟန်တာနိုင်ခြင်းရှိပေမဲ့လို့လေကိုဝင်3လကျော်ပြီးနောက်ပိုင်းမှာတော့ကန့်တန့်မှုတွေကိုပြည်နယ်တွေကပြုလုပ်နိုင်ကြောင်းနဲ့သတိသားယူလုံးပေါ်လာပြီးဆိုရင်တချို့ပြည်နယ်တွင်နေနဲ့ပြည်သူဖျက်ချပိုင်ခွင့်ကိုလုံးဝပိတ်ပင်နိုင်တဲ့အကြောင်းနဲ့စီရင်ထုံးမှာဖော်ပြထားပါတယ်ဒီသမိုင်းတင်တဲ့စီရင်ထုံးကြောင့်အမေရိကန်ပြည်ထောင်စုမှာ pro life ဆိုတဲ့လူအသက်ကိုဦးစားပေးတဲ့ပြည်သူဖျက်ချပိုင်ခွင့်ကိုဆန့်ကျင်တဲ့ conservative shiuswe wadi korean ဘာသာတွေကတဖက် pro choice ဆိုတဲ့အမျိုးသမီးများပြည်သူဖျက်ချပိုင်ခွင့်ကိုထောက်ခံတဲ့အုပ်စုကြီးနှစ်ခုတို့ဟာအမြဲထိတ်တဲရင်ဆိုင်ကြကြပြီးဒီ Roe versus Wade စီရင်ထုံးချမှတ်တဲ့ January 22ရက်နေ့နှစ်ပတ်လည်နေ့ကြာရောက်တိုင်း Washington DC ရှိနိုင်ငံတော်တရားရုံးချုပ်ရှေ့မှာချီတက်ဆန္ဒပြလိရှိကြတာလည်းဖြစ်ပါတယ်ခုလို1983ခုနှစ်က Roe versus Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Antonin Scalia ကတော့သဘောမတူတာတွေ့ရပါတယ
် My only point is the constitution does not say anything about it it leaves it upto democratic choice some states prohibited it some states
ဘယ်လိုကြီးကဥပဒေမှာပဋိသင်္ဍေဖျက်ချခွင့်နဲ့ပတ်သက်လို့ဘာမှဖော်ပြထားခြင်းမရှိဘူးဆိုတာတော့ရှင်းနေပါတယ်အများသဘောတူရွေးချယ်ပိုင်ခွင့်အတိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ပေးထားတာဖြစ်ပါတယ်တချို့ပြည်နယ်တွေကတတ်မြစ်တယ်တချို့ကမတတ်မြစ်ကြဘူး Roe နဲ့ Wade အမှုစီရင်တုံးအရဘယ်ပြည်နယ်ကမှတတ်မြစ်ပိုင်ခွင့်မရှိတဲ့အတွက်ဒါကိုဖွဲ့စည်းပုံမှာဖော်ပြထားခြင်းမရှိပါဘူ
း Norman McCorvey ကတော့ဒီဆုံးဖြတ်ချက်ကြောင့်မြို့သမီးအများပြားဟာသူ့ကိုကျေးဇူးတင်ကြတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
် I used to have women that used to come up to me all the time and they said oh thank oh no I want to thank you you know if it hadn't been for
မြို့သမီးတွေနဲ့ချစ်မကိုလမ်းမှာတွေ့တဲ့အခါဒီအမှုဆုံးဖြတ်ချက်ကြောင့်ဘယ်လောက်သူတို့တွေအကျိုးရှိခဲ့ဆိုတာကိုပြောလို့ရှိကြပါတယ်ဒီဆုံးဖြတ်ချက်သာမချခင်သူတို့ college ကျောင်းတောင်ပြီးအောင်တက်နိုင်မှာမဟုတ်ဘူးဘဝမှာအောင်မြင်မှုတွေရမှာမဟုတ်ဘူးစသဖြင့်ကျမကိုပြောပြခဲ့ကြပါလေကျမအနေနဲ့အဲ့ဒီတုန်းကသူတို့တွေကိုကြီးပြီးအားကြမိပါလေကျမကသူတို့တွေလိုအဲ့ဒီတုန်းကရွေးချယ်ပိုင်ခွင့်မရှိခဲ့ပါဘူးလို့မကိုဗီကပြောခဲ့တာဖြစ်ပါလေတကယ်တော့လေနိုင်ငံတော်တရားရုံးချုပ်ကအမှုရဲ့ဆုံးဖြတ်ချက်ကို1983ခုနှစ်မှာချမှတ်ခဲ့တဲ့အတွက်ကြောင့်လေမကိုဗီအနေနဲ့ကိုဝင်ဖျက်ချခွင့်မရတော့ဘဲသူမွေးလာတဲ့ကလေးကိုနောက်ပိုင်းမွေးစားဖို့ပေးခဲ့ရတာလည်းဖြစ်ပါလေသူအနေနဲ့ပြည်သူဖျက်ချပိုင်ခွင့်နဲ့ပတ်သက်လို့အချိန်ကန့်တက်ချက်ကိုထောက်ခံတဲ့အကြောင်းလေးမကော်ဗီကပြောခဲ့ပါတယ
် I still believe in a woman's right to choose a safe and legal abortion but only in the first trimester anything past the first trimester as it was handed down in Roe versus
Wade မြို့သူများပြည်သူဖျက်ချပိုင်ခွင့်ရှိတဲ့လို့ယူဆပါတယ်ဒါပေမဲ့လို့လေပထမ3လပိုင်းမှာဖျက်ချပိုင်ခွင့်ရှိတဲ့မှာလေအဲ့ဒီပထမ3လကိုဝင်ဆောင်ခြင်းကြော်ရင်တော့ Roe versus Wade အမှုမှာဆုံးဖြတ်ချက်အတိုင်းပါပဲအဲ့ဒီအချိန်နောက်ပိုင်းပြည်သူဖျက်ချမယ်ဆိုရင်တော့လူအသက်ကိုတတ်ရရောက်မှာပါလို့မကိုဗီကပြောခဲ့တာဖြစ်ပါတယ်မကိုဗီအနေနဲ့နောက်ပိုင်းမှာ Baptist Christian ဘာသာဝင်နှစ်ချင်းခံခဲ့ပြီးတဲ့နောက်ပြည်သူဖျက်ချပိုင်ခွင့်နဲ့ပတ်သက်လို့သူ့ရဲ့အမြင်တွေဟာပြောင်းလဲခဲ့ပါတယ်ဒါကြောင့်လေသူ့ရဲ့အဖြစ်မှန်ကိုသူကသတင်းမီဒီယာကိုထုတ်ပြောခဲ့ပါတယ်
I've cheated people out of money. I've sold drugs. I
ကျမဒီနေ့လူတွေကိုလိန်ခဲ့တယ်၊မူရီဆေးရောင်းခဲ့တယ်။နှစ်ပေါင်းများစွာပဲအရက်ဆွဲခဲ့တဲ့သူတူဖြစ်ပါတယ်။ကျမဟာဖျားသခင်ရဲ့အဆုံးအမတွေကိုဆန့်ကျင်တာတွေအများကြီးလုပ်ခဲ့ပါတယ်။ကျမရဲ့အဆိုးဆုံးအကူတူကတော့ Roe versus Wade အမှုမှာတရားလိုအနေနဲ့ပါခဲ့တဲ့အချက်ပါပဲလို့မကိုဗီကသူနောင်တရကြောင်းပြောခဲ့တာဖြစ်ပါတယ်။မကိုဗီနေနဲ့ခုလိုပြည်သူဖျက်ချပိုင်ခွင့်နဲ့ပတ်သက်လို့စိတ်ပြောင်းမှုအပေါ်ပ pro life နဲ့ pro choice အုပ်စုတွေရဲ့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
I'm not really sure that there will be any impact on the pro choice movement since she wasn't one of the leaders of the movement
သူကအခုလိုစိတ်ပြောင်းသွားတဲ့အတွက်ပြည်ထရေဖျက်ချပိုင်ခွင့်ထောက်ခံတဲ့လှုပ်ရှားမှုပေါ်မှာအပြောင်းလဲဖြစ်နိုင်မယ်လို့တော့ကျမသေးသေးချာချာမပြောနိုင်ပါဘူးတကယ်တော့ Normal McGovie ဆိုတဲ့လူပုဂ္ဂိုလ်ထက်သူ့ရဲ့အဲ့ဒီအမှုဖြစ်တုန်းကအခြေအနေနဲ့သူ့ရဲ့အကြောင်းရင်းကပိုးပြီးအရေးကြီးတာဖြစ်ပါတယ
် Many people will wonder what impact this will have on the pro choice movement
သူခုလိုစိတ်ပြောင်းသွားပြီမဲ့လက်ရှိချမှတ်ထားတဲ့ဥပဒေတွေကပြောင်းလဲသွားမှာမဟုတ်ပါဘူးဒါပေမဲ့သူစိတ်ပြောင်းတဲ့အချက်ကလူအတော်များများအပေါ်မှာတော့တက်ရောက်မှုရှိနိုင်ပါတယ
်နိုင်ငံတော်တရားရုံးချုပ်ရဲ့ Roe versus Wade စီရင်ထုံးဟာအမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာအရေးကြီးတဲ့ဆုံးဖြတ်ချက်တရက်လည်းဖြစ်ပါတယ်ဒါကြောင့်လေဒီဆုံးဖြတ်ချက်ကိုပြောင်းလဲနိုင်ဖို့အတွက်သမ္မတဆက်ဆက်ကကျူးပန်းခဲ့ရမှာအခုလက်ရှိသမ္မတဒေါ်နယ်ထရမ့်ကတင်သွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်ကိုလွှတ်တော်ကအတည်ပြုခဲ့ရင်ဒီလက်ရှိစီရင်ထုံးဟာပြောင်းလဲနိုင်မယ့်အလားလာရှိမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါရှင
်တလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရရှင်။အခုသုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့သမ္မတဂျော့ချ်ဝါရှင်တန်မွေးနေ့ကအစပြုပြီးသမ္မတနေ့ရဲ့လို့ဘလို့ပြောင်းလဲတတ်မှတ်ခဲ့ကြတယ်လဲဆိုတဲ့အကြောင်းကိုအောင်အောင်နဲ့အတူနန်းလောင်ကအကူအညီတင်ပြပေးထားပါရရှင်။
အမေရိကန်ပြည်ထောင်စုရဲ့သမ္မတနေ့ကို20ဖေဖော်ဝါရီလရဲ့တတိယမြောက်တနင်္လာနေ့မှာကျင်းပပါရယ်ဒီနှစ်မှာတော့လွန်ခဲ့တဲ့20ရက်နေ့ကသမ္မတနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ရုံးတွေအလုပ်ရုံးတွေနဲ့ကျောင်းတွေပိတ်ပါရယ်တကယ်တော့ဟိုရုံးကသမ္မတဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့အဖြစ်နဲ့သာကျင်းပခဲ့တာပါ1885ခုနှစ်ကစပြီးဗိုလ်ချုပ်ကြီးဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ22ရက်နေ့မှာစတင်ကျင်းပခဲ့ပါရယ်1889ခုနှစ်အရောက်မှာတော့နိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်နိုင်ခဲ့ပါတယ်
။အဲဒီနောက်မှာတော့16ရောက်မြောက်အမေရိကန်သမ္မတဖြစ်လာတဲ့အေဗရာဟမ်လင်ကွန်မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ12ရက်နေ့အတွက်လည်းပူးပေါင်းကျင်းပခဲ့ပါတယ်။သမ္မတလင်ကွန်ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တိုင်းနိုင်ငံလုံးအားလိုက်ရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့လည်းပြည်내တချို့မှာတော့ဂုဏ်ပြုကျင်းပပေးတာပါ။1968ခုနှစ်မှာတော့တည်င်းပတ်ကုန်ပေးရနဲ့ဆက်ပြီးတော့3ရက်ဆက်တိုက်အားလိုက်ရဲ့ရှိအဖြစ်သတ်မှတ်ပြီးတတိယမြောက်တနင်္လာနေ့ကိုတနင်္ဂနွေလုံးအားလိုက်ရဲ့အဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်တာပါအဲ့ဒီနောက်မှာတော့သမ္မတရစ်ချတ်နစ်ဆန်ကလည်းလက်မှတ်ရေးထိုးပြီးတော့1980ခုနှစ်ကစလို့စတင်အတည်ပြုသတ်မှတ်ခဲ့တာပါအ
ာကန်ဆာ့စ်ပြည်နယ်ကအထက်လွှတ်တော်အမတ်စတီဗင်ဝေါ်လစ်ဒိုစီကသမ္မတနေ့အဖြစ်စတင်အဆိုပြုချက်ကို1889ခုနှစ်မှာသမ္မတရူသာဖို့ဒ်ဘီဟိုက်စ်ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့တာပါအဲ့ဒီတုန်းကတော့ဒီသမရရုံးဆိုင်ရာဝါရှင်တန်ဒီစီနေမြေမှာသာအားလိုက်ရဲ့အဖြစ်သတ်မှတ်လိုက်တာပါ1885ခုနှစ်အရောက်မှာတော့သမရဂျော့ချ်ဝါရှင်တန်ကိုဂုဏ်ပြုတဲ့အနေနဲ့တိုင်းနိုင်ငံလုံးမှာအားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကတော့အမေရိကန်ပြည်ထောင်စုအားလိုက်ရဲ့အဖြစ်နှစ်သစ်ကူနှစ်လွတ်လပ်ရေးနှစ်ကျေးဇူးတော်နေ့နဲ့ခရစ်မတ်နေ့တွေကိုသာသတ်မှတ်ထားသေးတာပါ
1960ခုနှစ်အရောက်မှာတော့အီလီနိုယ်ပြည်နယ်အထက်လွှတ်တော်အမတ်ရောဘတ်မက်ကလိုရီကသမ္မတဝါရှင်တန်ရဲ့မွေးနေ့ကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့ကျင်းပဖို့လွှတ်တော်မှာအဆိုပြုခဲ့ပါတယ်။တရင်ပတ်ကုံရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလိုက်ရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ကအလုပ်သားတွေကိုဂုဏ်ပြုရရောက်တယ်ဆိုပြီးတော့လည်းအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုပ်ပြက်ကွက်တာတွေလည်းညော့နေသွားမယ်ဆိုပြီးတော့လည်းယုံကြည်ထားတာပါ။ဒါပေမဲ့လေမူရင်းရက်ထက်အခုလိုရက်ရွှေ့ပြီးတော့တတ်မှတ်လိုက်တာဟာအလင်းနဲ့ထားရမရောက်ဘူးဆိုပြီးတော့လဲထောက်ပြကြတာရရှိပေမဲ့အစိုးရဌာနတွေအလုပ်သမားသမဂ္ဂတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျတတ်မှတ်လိုက်တာကစီးပွားရေးအရပိုတွက်ချေကြိုက်တယ်ဆိုပြီးတော့ထောက်ပြကြပါရယ်အဲ့ဒီလိုသတင်းပတ်ကုန်ရက်နဲ့ဆက်ပြီးပိတ်တဲ့အားလာရက်တွေကတော့ကိုလံဘတ်စ်နေ့အောင်မေပွဲနေ့တွေဖြစ်ပါတယ
်လွတ်လပ်ရေးနေ့လိုပဲ2009ခုနှစ်လောက်ကနေစလို့သမရနေ့ရဲ့လို့ပြောင်းလဲခေါ်ဝေါ်လာကြပြီးတော့မြို့ချစ်စိတ်နဲ့ပြန်လဲအောင်မေပွဲအထိမ့်မှခန္ဓာရီကျင်းပကြပါရယ်အဲ့ဒီရက်မတိုင်ခင်ကတည်းကအကြောင်းတွေမှာဆိုရင်လဲကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်အပါအဝင်အမေရိကန်သမရရဲ့အောင်မြင်မှုတွေအကြောင်းတင်ကြားပေးလို့ရှိပါတယ်သမရဂျော့ချ်ဝါရှင်တန်ဟာဘယ်လိုလူမျိုးလဲဆိုတာကိုပြောပြပေးပါအောင်နန်းလောင်ရေ
အမေရိကန်ပြည်ထောင်စုသမ္မတဖြစ်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားစစ်ဆင်ရေးဗျူဟာကိုလည်းတည်ယူခဲ့ပါသေးတယ်။ နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရင်းတက်ရဲ့အကြီးအကဲအဖြစ်တဝန်အနှင်ချင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားစစ်တင်တာကိုတက်ရောက်ခဲ့ပါတယ်
။ British colony နေမြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာ George Washington ဟာတူပိုမူကြီးတဝန်ကိုထမ်းဆောင်ခဲ့ပါတယ်။Allegheny တောင်တန်းတွေပေါ်ကဗြိတိရှတပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ
်ကိုအင်ကြီးအနေဝတ်ဆင်ထားတဲ့ British စစ်သားတွေဟာအလီဂနီတောင်တန်းတွေကိုကြော်ဖြတ်ခဲ့ကြစီမှာတော့အိန္ဒိယတွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ British တွေလောက်အင်အားမများပါပဲပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းအမြန်ရွှေ့ပြောင်းပြီးတော့ပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အ
ဲ့ဒီအတွေ့အကြုံတွေကိုရရှိပြီးတဲ့နောက်20အကြာ1985ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နေမြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့Continental တဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရူပေးရခဲ့ပါတယ်သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်နဲ့လဲအများရဲ့အတိမတ်ပြုမှုကိုရရှိခဲ့သူဟာ
အဲ့ဒီနောက်ပြင်သစ်တွေအုံပြုခဲ့တဲ့ပျောက်ကြားနီးဖြူဟာကိုအုံပြုပြီး British တွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လဲအတိအမတ်ပြုခံရသူပါ
သမရဝါရှင်တန်လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွမ်းဆောင်ခဲ့တဲ့သမရတချို့အကြောင်းကိုဆက်တင်ပြလိုပါတယ်1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းမှာအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမရလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါ
သာအပြင်ဥပဒေအရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းချံတွေနဲ့စာကြည့်တိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရသာကိုတင်းပြစ်ချက်ဖြင့်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျော့ဆန်ကပြောပါတယ်
။1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အဆိုပြုခဲ့တဲ့သမ္မတဂျွန်ဖ်ကနေဒီကိုအမတ်တရဂုံပြူတဲ့အနေနဲ့ဥပဒေတရကိုပြဋ္ဌာန်းဖို့သမရဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့ရဲ့သမရသက်တမ်းအတွင်းဂုံအယူအဆလုပ်ရဖြစ်တယ်လို့လည်းသမရဂျွန်ဆန်ကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးတင်ပြချင်တာကတော့သမရဖရန်ကလင်ရူးစဗက်ဟာအလုပ်သမားဥပဒေကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းပါ1935ခုနှစ်ဇူလိုင်လ5ရက်နေ့မှာအလုပ်သမားအခွင့်အရေးကိုအကအကွဲပေးနိုင်မဲ့ဥပဒေတရားကိုပြဋ္ဌာန်းပြီးတော့မှတ်တိုင်သစ်စိုက်ထူနိုင်ခဲ့ပါတယ်။ဒီဥပဒေအရအလုပ်သမားတွေအနေနဲ့သူတို့နဲ့သက်ဆိုင်တဲ့အလုပ်သမားအဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်ခွင့်ရရှိကြမှာဖြစ်ပြီးတော့အလုပ်သမားတွေအပေါ်မှာမမျှမတဆက်ဆံခံရမှုတွေကိုစုံစမ်းစစ်ဆေးပေးမဲ့အလုပ်သမားရဲရဲပုတ်အဖွဲ့ဖွဲ့စည်းခွင့်လည်းရှိမှာပါ။
နယူးယောက်ထက်လွတ်တော်မှတ်ရောဘတ်ဝက်ဂနာကဒီဥပဒေကိုစတင်အဆိုပြုတင်သွင်းခဲ့တာဖြစ်တဲ့အတွက်ဝက်ဂနာဥပဒေလို့လဲခေါ်ကြတဲ့ဒီဥပဒေအရအလုံသမားသမဂ္ဂရီကိုအတိမတ်ပြုပေးဖို့လိုအပ်ပါတယ်ဥပဒေကိုအတည်ပြုပြီးတဲ့နောက်သမရရူးစဗဲရဲ့နောက်တစ်ကြိမ်သမရရွေးကောက်ပွဲကိုသမဂ္ဂရီဟာပံ့ပိုးပေးတာမျိုးမလုပ်တော့ဘဲအစိုးရအဖွဲ့အတွင်းဒီမိုကရက်တစ်ပါတီဝင်တွေရဲ့အခန်းကဏ္ဍမြင့်တရေးအတွက်သာဆောင်ရွက်ပါတော့တယ်
အလုပ်ရှင်တွေအတော်များများကတော့ဝက်ဂနာဥပဒေပေါ်ဝေဖန်ကြပြီးသူတို့ရဲ့လုပ်ပိုင်ခွင့်အပေါ်မလိုအပ်ပဲအစိုးရကဝန်ရောက်ဆွဲဖက်တယ်လို့ပြောပါရယ်1949ခုနှစ်အတွင်း Republican လွှတ်တော်အမတ်တွေ200အတော်များများကိုပြန်လည်ရရှိပြီးတဲ့နောက်လွှတ်တော်ဟာ Taft Hartley ဥပဒေကိုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရအလုပ်သမားသမဂ္ဂတွေရရှိခဲ့တဲ့အခွင့်အရေးတွေကိုပြန်လည်လျှော့ချပြစ်ခဲ့တာဖြစ်ပါရယ်ရှင်
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆွန်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနာစင်နိုင်ကြပါရဲ့ရှင်အခုနောက်ဆုံးနာစင်ကြရမယ်သိပ္ပံတဲ့ဤပညာအစီစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရဲ့ရှင်
အော်ရီဂါမီစိုက်ကူခေါင်ဤပညာကိုအာကာတာရဲကဆက်တွေအတွက်နေဆွင့်ရဖို့လောက်တာကစားပြီးလူသွေးကြောတဲ့အရောက်သွားပြီးအလုပ်လုပ်ပေးနိုင်တဲ့ Microbot ဆက်ကလေးတွေအထိတုံးနေကြတဲ့အကြောင်း သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးမှာပါ
origami ဆိုတာဂျပန်နိုင်ငံအီโดဘရင်လက်ထက်15ရာစုနှောင်းပိုက်လောင်းကစပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ ori ဆိုတာဂျပန်လိုခေါချိုး gami ကစက်ကူဖြစ်ပါတယ်။အဲ့တော့စက်ကူခေါချိုးနီလို့ပြောလို့ရပါတယ်။ obi အသေးစိတ်တဲ့ origami စက်ကူခေါနီးနဲ့စက်ကူတစ်ချက်လုံးကိုလုံးဝမဖြတ်ပဲနဲ့လိပ်ပြာတို့ငှက်တို့ကအစဂေါ်ဇီလာအထိစက်ကူပုံအမျိုးမျိုးချိုးပြီးပုံဖော်လို့ရပါတယ်။ဒီ origami နီးကိုအနုပညာတရအနေနဲ့ပုံဖော်ရုံနဲ့မကပါဘူး။သင်္ချာနီးအရာကဘာတက်ကတူတော်တော်များများမှလေ့လာနေကြပါပြီ။လူသုံးကုန်ပစ္စည်းကအစအာကာသစူးစမ်းလေ့လာရင်းနဲ့ပဲဒီအသုံးချနေကြပါတယ
်။ origami စက်ကူခောက်တဲ့နီးရဲ့အခြေခံကစပြီးကြည့်ရအောင်ပါ
။ origami နီးရဲ့အလွယ်ဆုံးဥပမာကတော့စက်ကူကပ်ပုံးတွဝဲတဲ့အခါကျတော့ပုံးကိုခောက်ရဲ့အချက်လေးနဲ့ရောင်းလိုက်တာပါ။အိမ်ရောက်မှပုံးဖြစ်အောင်ပြန်ပြီးဖြန့်ယူရပါတယ်။ဒါ origami တရဲ့အခြေခံအကြဆုံးပေါ့နော်ကျွန်တော်တို့ငငယ်ကဟိုတင်ပေါ်လေးစက်ကူလေးကိုခောက်ပြီးလုပ်လို့ပေါ့ဒီ origami နီးရဲ့နောက်အလွယ်ဆုံးဥပမာတစ်ခုကတော့ခောက်ထီးပေါ့ဒါ origami နီးနဲ့ခောက်ထားတာဖြစ်ပါတယ်လူသုံးကုန်ပစ္စည်းတွေမှာတီထွင်မှုနောက်တစ်ခုကတော့အခုကားတွေမှာကားတိုက်တာနဲ့ထိုင်ကုန်နဲ့ရှေ့မှန်ကြားမှာလူကိုလေးဘူပေါင်းနဲ့ပိတ်ပြီးတော့ဒဏ်ရာမရအောင်လုပ်တဲ့ airbag လို့ခေါ်ပါတယ်အဲ့စနစ်မှာ origami နီးနဲ့ဒီလေးအိတ်ကိုခောက်ထားတာဖြစ်ပါတယ်ကအပူချိန်ကိုရော့ချအောင်လုပ်တဲ့ရေအောင်ရှေ့ရပန်ကာနဲ့အပူမှုတ်ထုတ်ပြီးအေးအောင်လုပ်တဲ့အချက်တွေကို origami နီးနဲ့အပူအေးထိန်းနဲ့အချက်တွေကိုဖွင့်ကျင်တဲ့အခါမှာဖွင့်ချဲကျင်တဲ့အချိန်ချဲပိတ်ကျင်တဲ့အခါပိတ်ပြီးတော့ရေလည်လို့ရအောင်လုပ်တဲ့နီးပညာအစ်စ်ကိုလည်းစပြီးတော့သုံးဖို့စူးစမ်းနေကြပါပြီ
။ origami နီးပညာကို American Agatha Leela စူဇန်ရေးဌာန NASA ကဘယ်နေရာမှာအသုံးပြုနေပါသလဲ။
အကာသတုတေသနာလေးလာရေးတဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့ယာတိရုလေးလာရေးဒီဆက်တွေ့ရေးဂျိုဒူတွေကိုလွတ်တင်တဲ့အခါကျတော့ဂျိုဒူတွေပြည့်စစ်တက်တုံးမှုအတွက်ပြည့်စစ်တက်ရဖို့အတွက်ကိုသူတို့အပေါ်မှာဘက်ထရီပါသွားပါအဲ့ဘက်ထရီကိုပြန်ပြီးတော့အားသွင်းတဲ့အခါကျနှစ်မျိုးရှိတယ်။တစ်ခုကသာမိုဂျန်နရေတာဆိုတဲ့ဟာနဲ့နျူကလ িয়ার လောင်ချာဖြူရောအသေးစားလေးပေါ့နော်နျူကလ িয়ার တာပေါင်းမှုအသေးစားပြည့်စစ်တက်ကိုထုတ်လို့ရပါတယ်။နောက်တစ်ခုကဒီနေရနေပြီးတော့ renewable energy လို့ခေါ်တဲ့အမြဲတမ်းရနေတဲ့နေအောင်ကြီးစွမ်းအင်နေပြီးပြည့်စစ်တက်ပြောင်းတဲ့ဆူလာအပြားတွေကိုအချက်အကြီးဖြစ်အောင်ဖြန့်ချလိုက်ပြီးပြည့်စစ်တက်ကိုအဲ့ဒီကနေပြီးတော့မှသုံးဆောင်ပြီးတော့မှပြန်သုံးတဲ့နည်းပညာပါ။ဒီဆူလာအချက်ကြီးတွေကိုတုံးပြန်နဲ့ပြစ်တင်လိုက်တဲ့အခါမှာအချက်ကြီးအကြီးမဟုတ်ပဲနဲ့အသေးသေးလေးဖြောင်းခောက်အာကာသတဲ့မှာမိုင်200 300လောက်ရောက်တဲ့အခါမှာဖြတ်ပြီးတော့မှဆိုလာအချက်ကြီးဖြစ်သွားအောင်လုပ်တဲ့နည်းပညာပါအာကာသနည်းပညာမှာတုံးဖို့အတွက်ဆိုလာအချက်ကြီးတွေကနေပြီးတော့ဂျိုဒူးတွေမှာလျှက်စစ်တရဖို့အတွက်ဆိုတာဆိုလာအချက်အကြီးကြီးရလေလျှက်စစ်ကထုတ်လုပ်မှုများလေဆိုတော့အာကာသထဲမှာလိုအပ်တဲ့ဒီလေလာရေးတို့စက်တွေဂျိုဒူးတွေအတွက်ကိုလျှက်စစ်အများကြီးထုတ်ဖို့အတွက်ဆိုလို့ချက်အချက်ကြီးအကြီးဆောက်ရပါတယ်အဲ့တော့ခုနကပြစ်တင်လိုက်တဲ့ဒုံးမြန်မှာဒီလောက်ကြီးတဲ့အချက်ကြီးကိုမသွားလို့မရပါဘူးအဲ့တော့အသေးဆုံးဖြစ်အောင်ခောက်ပြီးတော့မှအပေါ်ချမှဖြန့်ဖို့အနည်းပညာတစ်ခုထွင်ပါတယ်ယူတာပြည်နယ် Brigham Young Tactical Nav ဒီ NASA Jet Propulsion Lab Los Angeles မှာရှိပါတယ်သူတို့ Tactical နဲ့ NASA နဲ့တွဲပြီးလေဆွမ်းအင်အားနေပြီးတော့ CS Solar အချက်ကိုအရွယ်လေးသေးသွားအောင် Origami ဆက်ကူခောက်နည်းပညာနဲ့ချိုးခောက်ပြီးတော့မှအာကာသတဲ့ရောက်မှဖြန့်ချလောက်တဲ့အခါကျတော့အစ20လောက်ကျတဲ့အချက်ကြီးရသွားတော့ CS တက်တဲ့အများကြီးရပါ
သိပ္ပံပညာရှင်တွေဟာတဘာဝမှာရှိတဲ့ origami နီးကနေစပြီးလေ့လာနေကြတာပါ
origami နီးကိုအရင်တုန်းကလိုဒီလိုစက်ကူခောက်တာကိုပဲလေ့လာရုံနဲ့မကောက်ဒီစက်ကူခောက်နီးကိုသင်္ချာနီးပညာနဲ့စက်ကူခောက်ချိုးပုံကိုတည်တည်ချာချာလေ့လာပြီးတော့စူးစမ်းနေကြတက္ကသိုလ်တွေအများကြီးပေါ်လာပါပြီဘာလို့အခြေခံပြီးတော့လေ့လာလဲဆိုတော့တဘာဝမှာ origami နီးနဲ့တစ်ပင်တွေအပွင့်တွေအညွန့်တွေဘလို့ထွက်လာလဲဆိုတဲ့ဟာကိုလေ့လာနိုင်ပါတယ်။ဥပမာအဖြစ်ပန်းနေရနေဝင်သွားလို့အေးလာရင်ပြန်ပြီးငုံသွားပြီးတော့နေထွက်လာတဲ့အခါကျရင်ပြန်ပွင့်လာတယ်ဆိုလို့ရှိရင်သူကတဘာဝရဲ့ origami နီးနဲ့ခောက်ထားတာပါ။ဒါကျွန်တော်တို့ဟိုခီကယုံအရွက်ကလေးတွေသေးပြီးတော့ပိတ်သွားပြီးတော့အချက်လိုက်ကလေးချိုးပြီးကျသွားတာဟာတဘာဝရဲ့ origami နီးတစ်ခုပါပဲ
။ဒီ origami နီးပညာသုံး microbot ဆက်ရုပ်ကလေးတွေကိုဆေးလောကမှာစပြီးသုံးနေကြပါပြီ။
ဆေးပညာမှာလည်းနှလုံးသွေးကြောတွေပိတ်နေတဲ့နေရာကို origami နီးနဲ့စုပြီးတော့သေးအောင်လုပ်ထားတဲ့တံခွေလေးကိုထည့်လိုက်တယ်။သွေးကြောရဲ့လိုအပ်တဲ့နေရာရောက်သွားရောအသားလေးပွင့်သွားအောင်လုပ်လိုက်ပြီးနှလုံးသွေးကောင်းကောင်းပြန်စီပြီးတော့လူတွေအသက်ရှည်ကြရပါတော့။အခုအလွန်တရာမှသေးတဲ့ဇာကနာနဲ့ကင်လို့ရတဲ့စက်ကူအချက် အဲ့ဒီဟာလေးကို origami နီးနဲ့အရာလေးတွေပေးထားပြီးအဲ့ဒီအချက်ကလေးကိုနည်းနည်းလေးအပူပေးလိုက်တာနဲ့အချက်ကလေးတွေကသူ့ဟာသူအလိုလိုခောက်သွားတယ်အဲ့မှာရှိတဲ့တန်လိုက်ကလေးတွေကဒီဇာကနာနဲ့မှကောက်လို့ရတဲ့အရွယ်လောက်ရှိတဲ့ဆက်ရုပ်ကလေး robot လေးတွေကိုလိုချင်တဲ့နေရာကိုသူဟာသူအလိုလိုထိန်းသွားလို့ရတဲ့ဤပညာကိုဒီ Massachusetts Institute of Technology ကစပြီးတော့တုံးနေပါပြီဆက်ရုပ်ကလေးကိုတွေးကြောထဲကိုထည့်ပြီးပိတ်နေတဲ့နေရာတွေးကြောထဲမှာပြက်နေတဲ့နေရာနှလုံးထဲမှာပြက်နေတဲ့နေရာဒီနှလုံးတို့ကူးလို့ဘာလို့ထဲမှာရောက်နေတဲ့ပစ္စည်းတွေကိုအသာလေးကိုလိုချင်တဲ့နေရာကိုဆွဲထုတ်သွားလို့ရအောင်လုပ်တဲ့ဤပညာကိုစပြီးသုံးနေပြီဇာကနာလေးရဲ့ထိတ်လောက်ပဲရှိတဲ့တေးသေးလေးစက်ကူပေါ်တင်ပြီးတော့သူ့ကိုနည်းနည်းလေးအပူပေးလိုက်တာနဲ့အလိုလိုအဲ့စက်ကူအချက်ကလေးမှာပေးထားတဲ့အရာလေးတွေက origami အရာလေးတွေအဲ့ဒါလေးနဲ့သူကအလိုလိုခောက်ချိုးလေးချိုးသွားတယ်ချိုးသွားပြီးတဲ့အခါကျတော့ဆက်ရုပ်ကလေးဖြစ်သွားပြီးတော့သူကသူလျှောက်သွားတော့တာသူလိုချင်တဲ့နေရာလေးကိုအလိုလိုထိန်းချုပ်ပြီးတော့သူကပစ္စည်းလေးတွေကိုတဲသွားလို့ရတယ်မသွားလို့ရတယ်တွန်းသွားလို့ရတယ်ပေါ့နော်အဲ့ဒီအရာလေးကိုဟိုကနှလုံးသွေးထဲမှာထည့်ပြီးတော့စစမ်းကြည့်နေပြီပေါ့နော
်နာမည်ဘယ်လိုခေါ်လဲ
microbot လို့ခေါ်တယ် microbot သူကကြည့်လိုက်လို့ရှိစက်ကူအချက်ကလေးတေးသေးလေးပေါ့နော်ကျွန်တော်တို့ cellular phone ထဲမှာထည့်တဲ့ GSM အချက်ကလေးတောင်မှသေးပါသေးတယ်။သူ့ရဲ့လေးပုံတစ်ပုံလောက်တောင်မရှိဘူး။အဲ့လောက်သေးတဲ့အချက်ကလေးကအလိုလို micro ဆက်ရုပ်ကလေးတိတိလေးဖြစ်သွားပြီးတော့သူလိုချင်တဲ့နေရာကိုသွားသူဖယ်ချင်တဲ့ဟာကိုဖယ်ဖြတ်ချင်တဲ့ဟာကိုဖြတ်အကုန်လုံးစလုပ်လို့ရတယ
်။စိတ်ပညာမှာအရင်အသုံးတင်တာပေါ့နော
်။အရင်အသုံးဝင်တာ။နောက်ဆိုလို့ရှိရင်နှလုံးသွေးကြောနေရာကိုထုံထားတဲ့ bike လေးတိတိလေးကိုသူ့ဟာသူတဲသွားရဲအဲ့နေရာမှာပိတ်နေတယ်ဆိုတာသူသိပြီဆိုတာနဲ့အဲ့ဒါလေးကိုတွန်းပြီးတော့အလိုလိုဖွင့်ပေးလိုက်ပါလေ။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာပါရှင်။အခုညပိုင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးတော့ပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကဏ္ဍတွေကို DPP ရဲ့ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြတာပါရှင်။VOA ကအခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိနားဆင်နိုင်ပါတယ်။မကြခင်မှာညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မရှင်။အစီအစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမရှင်
။အမေရိကန်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့စိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုပြည်လျော့စေဖို့ကြိုးစားတဲ့အနေနဲ့လူအမျိုးများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါတယ်။အမေရိကန်မိမေလွန်ကျော်ရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံခြားရေးဝန်ကြီးဘရက်စ်တေလာဆန်တို့မက္ကဆီကိုသမ္မတအွန်ရီဂေပညာနီယက်တို့အပါအဝင်မက္ကဆီကိုအစိုးရအဖွဲ့ဝန်ကြီးတွေနဲ့တွေ့ဆုံချိန်တွင်အဲ့လိုကတိပေးပြောဆိုလိုက်တာပါ။အီရန်နိုင်ငံမှာ IS အစိုးရအဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မိုဇိုးမြို့ကိုပြန်သိမ်းဖို့အမေရိကန်ထောက်ကူပေးထားတဲ့အီရန်တပ်ဖွဲ့တွေအကြိမ်များစွာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်မြို့အနောက်ခြမ်းကိုထိုးဖောက်ဝင်ရောက်နေပြီလို့ဒီရက်စဖက်တာဝန်ရှိသူတွေကပြောပါတယ်။2014ခုနှစ်ကတည်းက IS အစွန်းရောက်တွေထိန်းချုပ်ထားတဲ့မိုဇိုးလေစိတ်ကိုအကြမ်းဖက်ဝါဒတံပြန်နှိမ့်နှင်းရေးတိုက်ဖွဲ့တွေကပြန်သိမ်းလိုက်ပြီးနောက်တည့်မှာပဲအခုလိုရှစ်ဆက်ထိုးစစ်ဆင်နေတာပါ။ကိုဇလာနီကြီးတဲ့စကန်ကိုဒီကနေ့အီရတ်တပ်ဖွဲ့တွေလုံးဝပြန်သိမ်းလိုက်ပြီးတဲ့နောက်မိုဇိုးမြို့ကအယ်မာမုံမြက်ကွက်ထဲကိုလာပေါင်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်ဝင်သွားကြပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြစ်တူမေကွဲအကူကင်ဂျုံနမ်တည်ဆုံသွားတာဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့အာယုံကြောတွေထိခိုက်ပျက်စီးသေဆုံးစေတဲ့ VX ဓာတုအဆိပ်ကြောင့်ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။အဲဒီအဆိပ်ကိုခင်မြက်မျက်လုံးနဲ့မျက်နှာတွေမှာဆန်းသက်တွေ့ရှိတယ်လို့မလေးရှားဓာတုဗေဒဌာနရဲ့ကဏ္ဍဦးဆန်းစစ်တွေ့ရှိချက်ကိုကိုးကားပြီးရေးထားတဲ့မလေးရှားရဲချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေရဲ့မူရစေဝနီနီရဲ့စီမံချက်ကိုအထင်ရှားဝေဖန်သူအတိုက်ခံထက်လွတ်တော်အမတ်တူကိုမူရစေဝဆိုင်ရာဆွဲချက်တွေနဲ့ဒီကနေ့ဖမ်းလိုက်ပါတယ်။ထက်လွတ်တော်အမတ်လိုင်လာဒူလီမာကတော့သူ့မှာပြစ်မရှိဘူးလို့ပြောပြီးလူသက်ကောင်းလို့သူဆိုတဲ့ခေါင်းဆောင်ကြောင့်ကြောက်မသွားဘူးလို့ပြောပါတယ်ခင်ဗျာ
ဖေဖော်ဝါရီလ24ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40-49ရုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.